Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မလ31ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line dometer 2532 51 line dometer 190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ကျွန်မခွာညူပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်တာညူပါဒီစပိန်နိုင်ငံမက်ဒရက်စ်မှာရှိတဲ့သူရဲ့တန်ရုံဝင်စည်းခါရတဲ့ပေါ်စုံစမ်းစစ်ဆေးပြီးဘူးမြောက်ကိုရီးယားနိုင်ငံကတောင်းဆိုပါတယ်တူရကီနိုင်ငံမှာဒေသဆိုင်ရာရွေးကောက်ပွဲတွေပြုလုပ်နေပြီးတော့ဒါဆိုလို့ရှိရင်လက်ရှိတူရကီအစိုးရကဒီလူထောက်ခံမှုအကဲဆတ်မဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်အမေရိကန်အစိုးရအနေနဲ့ကတော့ Guatemala, Honduras, El Salvador နိုင်ငံတွေကိုပြီးနေတဲ့ထောက်ပံ့အကူအညီတွေရပ်တန့်ဖို့စဉ်းစားနေပါတယ်ဆက်ရထိတဲအောင်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့တူတင်ပြပေးသွားဖို့ရှိပါတယ်မခွာညူ
ကောင်းပါပြီရှင်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့ရန်ကုန်မှာကျင်းပခဲ့တဲ့စီပင်သားရရွေးကောက်ပွဲအခြေအနေဘယ်လိုရှိပါသလဲ
စီပင်သားမှာထားဆောင်မှုကိုကြည့်ရတယ်ဟုတ်ရွေးချယ်တဲ့ဟာတော့ဘာလို့လဲကျွန်တော်ကခုပါလဲတာဝန်ရှိတယ်ဗျာကိုယ်လည်းရွေးချယ်နေတဲ့ကြောင့်တော့ဒီအောက်ကြည့်ရကျွန်တော်မဲပေးရခြင်းဖြစ်တယ်ဗျာစီပင်ကောင်းတဲ့ဟာတော့မဲပေးတဲ့ရွေးချယ်တဲ့မဲတော့ဗျာ
ကိုယ်တိုင်မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့ကိုယ်စားလေလောင်းတူရဲ့အတွေ့အကြုံတွေကိုဆက်သွယ်မေးမြန်းထားတာစောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။မြန်မာရေးဆွေးနွေးကမှာတော့အဂရိလိုက်စားမှုတိုက်ဖျက်ရေးလုပ်ငန်းတွေမြန်မာပြည်မှာဘလောက်ထိတည်တာထင်ရှားနေပြီလဲ။နောက်ထပ်ဘာတွေဆောင်ရွက်ဖို့လိုအပ်တယ်လဲဆိုတာတွေကိုဆွေးနွေးထားတာနားဆင်ကြရပါမယ်။ဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံဦးနဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင်။
ဖေဗူလာအတွင်းကစပိန်နိုင်ငံမက်ဒရက်စ်မှာရှိတဲ့သူတို့ရဲ့တန်ရုပ်ဝင်စီးနင်းခံရတဲ့ပုံမှာစုံစမ်းစစ်ဆေးပေးဖို့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကတောင်းဆိုပါတယ်။ဒီစီးနင်းမှုဟာစူးစူးဝါးအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှာဖော်ပြပါတယ်။ဒါဆိုလို့ရှိရင်မြောက်ကိုရီးယားဘက်ကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ပထမဆုံးတရားဝင်တုံ့ပြန်ချက်ဖြစ်ပါတယ်။ဒီဖြစ်ရပ်ဟာတရားမဝင်ဝင်ရောက်ကြီးကြောက်မှုဖြစ်တယ်လို့ပဲနိုင်ငံတကာဥပဒေကိုပြောင်းကြကြကျူးလွန်တာဖြစ်တယ်လို့လည်းမြောက်ကိုရီးယားကြီးညာချက်မှာဖော်ပြပါတယ်။ဒီဖြစ်ရဟာမြောက်ကိုရီးယားကောင်ဆောင်ကီဂျွန်အုံအစိုးရကိုစန့်ကျင်တဲ့အတိုက်ခံအုပ်စုတစ်စုရဲ့လိုရဖြစ်တယ်လို့သိရပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကဖြစ်ခဲ့တဲ့အဲဒီဖြစ်ရမှာဆိုရင်တော့စီးနင်းဝင်ရောက်သူတွေဟာတန်ရုံမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်လက်တွေကိုယူဆောင်သွားပါတယ်။အဲဒီအချက်လက်ပစ္စည်းတွေကို FBI အမေရိကန်ပြောင်းစုထောက်လိုင်းရေးဘူရိုကိုလွှဲပေးခဲ့တယ်လို့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်စတီဗန်ဘီဂန်နဲ့မြောက်ကိုရီးယားရဲ့ပြည်သူ့လွှတ်တော်ရဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌယီဆူယောင်တို့ဟာအခုတစ်ပတ်အတွင်းတရုတ်နိုင်ငံပေကျင်းမြို့မှာမျှော်လင့်ပွဲတွေ့ဆုံခဲ့ကြပွဲရှိပါတယ်။ဒါကြောင့်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံသားနျူကလ িয়ার ဆွေးနွေးမှုတွေပြည့်ခဲ့ပြီးတဲ့နောက်ခွဲမှာနိုင်ငံသားဆွေးနွေးမှုတွေပြည့်လုံနေနိုင်တယ်ဆိုတဲ့ခံမှန်းပြောဆိုမှုလည်းထွက်ပေါ်နေပါတယ်။မစ္စတာဘီဂန်ဟာပေကျင်းမြို့ကိုတလန့်နေကရောက်ရှိခဲ့ပြီးတဲ့နောက်ကိုရီးယားကျွမ်းဆွဲအရေးဆိုင်ရာထူးကိုယ်စားလှယ်ဖြစ်တဲ့တရုတ်ဒုတိယနိုင်ငံသားဝန်ကြီးကောင်ဆွန်ယူနဲ့ပေကျင်းမြို့မှာပြည့်ခဲ့အင်္ဂါနေ့ကတွေ့ဆုံခဲ့တာပါ။မြောက်ကိုရီးယားလွှတ်တော်ရဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌယီဆူယောင်ကလည်းအင်္ဂါနေ့ကလာအိုနိုင်ငံကိုသွားစဉ်ပေကျင်းမြို့ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။နိုင်ငံသားရေးလေ့လာနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Center for Naval Analysis အဖွဲ့ဝင်ကြားရေးမှူး Ken Goss ကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားအနည်းဆုံးတော့နောက်ခွဲမှာအပြန်အလှန်ဆွေးနွေးပြောဆိုမှုတွေရှိနေနိုင်တယ်လို့ယူဆပြီးဒီလိုနောက်ခွဲဆွေးနွေးပြောဆိုမှုတွေကိုတရုတ်နိုင်ငံမှာလုပ်ဖို့တရုတ်ဘက်ကလည်းအကူအညီပေးနေတာဖြစ်နိုင်တယ်လို့သူကဆက်ပြောပါတယ်။ဒါမဲ့လည်းသမ္မတဥပမာလက်ထက်ကအင်ပီရိုတာဝန်ရှိသူတို့ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Gary Sammo ကတော့ Mr. Beacon နဲ့ Rio ဟာတရုတ်နိုင်ငံမှာသူတို့ဘာသာသူတို့ပြောဆိုစရာတွေရှိလို့တစ်ချိန်တည်းမှာရောက်ရှိနေကြတာဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
။ Turkey နိုင်ငံမှာတော့ဒေသဆိုင်ရာရွေးကောက်ပွဲတွေအခုတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်။မြို့တော်ဝင်တွေ Municipal Council ဝင်တွေနဲ့အခြားဒေသဆိုင်ရာအရာရှိတွေကိုရွေးချယ်တဲ့ဒီရွေးကောက်ပွဲကို Turkey ပြည်သူတွေဒီနေ့မဲပေးခဲ့ကြတာပါ။ဒေသဆိုင်ရာရွေးကောက်ပွဲဆိုပေမဲ့လည်းဒီရွေးကောက်ပွဲဟာ Turkey သမ္မတ Recep Tayyip Erdoğan နဲ့ဒီအနာရတရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီအတွက်လူထောက်ခံမှုကိုစမ်းသပ်တဲ့ပွဲလို့နိုင်ငံရေးလေ့လာသူတွေကသုံးသပ်နေပါတယ်။တူရကီနိုင်ငံမှာစီးပွားရေးကျပြီးတော့ငွေကြေးဖောင်းပွားမှုတွေမြင့်တက်နေတာမို့လို့မဲဆန္ဒရှင်တွေရဲ့ကြားမှာတော့ဒီစီးပွားရေးစိုးရိမ်ချက်ဟာဦးစားပေးကိစ္စဖြစ်ပါတယ်။အစိုးရစီမံခန့်ခွဲမှုညံ့လာကြောင်းစီးပွားရေးကပိုဆိုးတဲ့ဆူလာတယ်လို့အစ္စတန်ဘူမြို့မှာမဲပေးနေတဲ့အင်ဂျင်နီယာတူကပြောပါတယ်။စီးပွားရေးကျတာမို့လို့အလုပ်ကိုင်တွေဆုံးရှုံးကြပြီးတော့သူ့တငယ်ချင်းတော်များများအလုပ်ရှာနေကြရတယ်လို့လည်းသူကဆိုပါတယ်။ အသက်60အရွယ်မဲပေးသူဒေးဗစ်ဒါကမန်က EFP သတင်းဌာနကိုပြောရမှာတော့တူရကီပြည်သူတွေဟာစီးပွားရေးပြဿနာတွေကိုရင်ဆိုင်နေရပြီးတော့ဝန်တိုင်းချမ်းနိုင်တာတော့မှမရှိတော့ဘဲနဲ့ခက်ခဲတွေကြုံနေရတယ်လို့ဆိုပါတယ်အခုဒီရွေးကောက်ပွဲမှာသမ္မတအနေနဲ့သူ့ရဲ့ပါတီကိုယ်စားလှယ်တွေအတွက်အစ္စတန်ဘူနဲ့မြို့တော်အန်ကာရာတို့မှအဓိကထားပြီးတော့မဲဆွဲစည်းဝေးနာတွေလုပ်ခဲ့ပါတယ်အခုဒီရွေးကောက်ပွဲကိုတော့တူရကီပြည်သူ58တန်းမဲပေးကြပါတယ်ခင်ဗျာ
ယူကရိန်းသမ္မတရွေးကောက်ပွဲပထမကြိုးဒီကနေ့ကျင်းပနေပြီးတော့ယူကရိန်းနိုင်ငံသားတွေလည်းမဲရုံတွေကိုတွားရောက်ပြီးတော့မဲပေးနေကြပါတယ်ဒီရွေးကောက်ပွဲကိုတော့သမ္မတလောင်39ယောက်ဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပြီးတော့ထိဆုံးကပြေးနေတဲ့3ယောက်ကတော့လက်ရှိသမ္မတဝန်ကြီးချုပ်ဟောင်းနဲ့ဟာသာရုပ်တံစီးရီးမှာသမ္မတဖြစ်နေတရုတ်ဆောင်ခဲ့တဲ့ဒီဟာသာတရုတ်ဆောင်တို့ဖြစ်ကြပါတယ်ဟာသာတရုတ်ဆောင်ဗလော်ဒမီယာဇလန်စကီကတော့ယူကရိန်းနိုင်ငံမှာလူချိုက်များတဲ့ပြည်သူဝန်ထမ်းဆိုတဲ့ရုပ်တံဇလန်နဲ့မှာကြောင်းစရာဖြစ်တရုတ်ဆောင်ခဲ့သူဖြစ်ပြီးတော့ယူကရိန်းနိုင်ငံရဲ့အခွင့်အူးကံလူကတန်းစားတွေကိုသူရှုပ်ချပြောဆိုထားတဲ့ဗီဒီယိုကိုကျောင်းသားတယောက်က YouTube မှာတင်လိုက်ပြီးတဲ့နောက်မမျှော်လင့်ဘဲနဲ့သမ္မတအဖြစ်ဝင်အရွေးခံမှုဖြစ်လာတာဖြစ်ပြီးတော့အနိုင်ရဖို့လည်းရည်ပန်းစားနေပါတယ်။ယူကရိန်းနိုင်ငံမှာမကြာခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းရတော့လက်ရှိသမ္မတပက်ထရိုပိုရိုရှန်ကိုကိုထောက်ခံသူက 13.9 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ယူလီယာတီမိုရှန်ကိုကတော့ယူကရိန်းနိုင်ငံရဲ့လေမိုယောင်တော်လိုင်းအဖြစ်မှဝန်ကြီးချုပ်ဖြစ်လာခဲ့သူပါ။ဒါပေမဲ့သူမဟာသဘောတန်ွေသဘောတူစာချုပ်ချုပ်တဲ့နေရာမှာအာဏာအလွဲသုံးစားလှုပ်ဆောင်မှုတွေကြောင့်2017မှာဖမ်းခံခဲ့ရပြီးတော့2014ခုနှစ်မှာပြန်လွတ်လာခဲ့ပါတယ်။အဲ့နောက်သမ္မတအဖြစ်ဝင်အရွေးခံခဲ့ပြီးမြန်မာပေါ်ရှန်ကိုကိုရှုံးနေခဲ့ပါတယ်။ဘသူမတော့ဒီရွေးကောက်ပွဲပထမအကြော်မှာမဲအရေးအတွက်အများစုကိုအနိုင်ရမယ်လို့မထင်ကြောင်းခံမှန်းနေကြပြီးတော့မဲအရေးအတွက်အများဆုံးရတဲ့သူ၂ယောက်လည်းရွေးကောက်ပွဲဒုတိယအကြော်ဖြစ်နေဆက်ပြီးတော့ရှင်ပြန်ရမှာဖြစ်ပါတယ်ခင်ဗျာ။
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗျူအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်အမေရိကန်စုအနေနဲ့ဂွန်တမာလာ၊ဟွန်ဒူရပ်စ်၊အယ်ဆာဗေဒိုနိုင်ငံတွေကိုပြီးနေတဲ့အထောက်ပံ့တွေရပ်တန့်လိုတဲ့ဆိုတာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့ကအတည်ပြုပြောလိုက်ပါတယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံခြားအကူအညီပေးရေးအစီအစဉ်တွေမှာသမ္မတရဲ့ညွှန်ကြားချက်အတိုင်းဗန်ဒါရီအသုံးစရိတ်တွေကိုစီမံဆောင်ရွက်နေပြီးတော့လွှတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောခဲ့ပါတယ်။မြောက်ပိုင်းသုံးနိုင်ငံဆိုတာကတော့ဒီအလက်အမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့အယ်ဆာဗေဒို၊ဂွန်တမာလာနဲ့ဟွန်ဒူရပ်စ်တို့ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။အဲ့ဒီသုံးနိုင်ငံဟာ2018ခုနှစ်ဗန်ဒါရီနှစ်အတွက်အကူအညီငွေဒေါ်လာတန်း900နဲ့2019လက်ကျန်ငွေတွေကိုလက်ခံရယူဖို့ရှိနေတယ်လို့ Washington Post သတင်းစာကရေးပါတယ်ဒီနိုင်ငံတွေကိုငွေကြေးတော်များများထောက်ပံ့ကူညီနေပေမဲ့ American တွေအတွက်ဒီ American တွေအတွက်ဒီနိုင်ငံတွေကဘာမှပြန်ပြီးတော့လုပ်ပေးနိုင်တာမရှိလို့ထပ်ပြီးနိုင်တော့မှမဟုတ်ဘူးလို့သမ္မတ Trump ကတောက်ကြနေကပဲပြောခဲ့ပါတယ်ဒီနိုင်ငံတွေဟာ American ပြောင်းစုကိုဆူလိုက်ပြုံလိုက်လာရောက်နေကြတဲ့ရွှေပြောင်းလူကြီးဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးတော့သမ္မတ Trump ကဆွဆွဲပါတယ်ဒါအပြင်ဒီရွှေပြောင်းလူအုပ်တွေကိုလက်ခံထားမယ်ဆိုရင်တော့အင်းဒီဂျင်မက္ကဆီကိုနယ်ဇက်ကိုလည်းပိတ်ပစ်ဖို့သူဘက်ကဆက်သက်ရှိတယ်လို့သမ္မတထရမ့်ကတောင်ပိုင်းဒီနေဂျစ်ဇက်ဖြစ်တဲ့မက္ကဆီကိုနိုင်ငံကိုသတိပေးခဲ့ပြန်ပါတယ်။ဒါပေမဲ့လည်းဒီသုံးနိုင်ငံကိုအကူအညီဖျက်ဖို့ဆိုရင်တော့လွှတ်တော်ရဲ့အတည်ပြုချက်ကိုရယူရမှာပါ။အမေရိကန်ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်ခေါင်းဆောင်ဖြစ်တဲ့အထက်လွှတ်တော်မတ်ဘော့ဒ်မန်နန်ဒက်စ်ကတော့သမ္မတထရမ့်ရဲ့ဒီကြေညာချက်ဟာမစင်မချင်းလို့ရဖြစ်ပြီးတော့လက်မခံကြဘူး။ဒီမိုကရက်နဲ့ရီပဘလစ်ကန်အမတ်တွေကိုတိုက်တွန်းပါတယ်။Texas ပြည်နယ်ဒီမိုကရက်အမတ်တူဖြစ်တဲ့ Joe Kun Castro ကလည်းအကူအညီဖျက်ဖက်ဒီစီစဉ်တွေဟာဒီတိုင်းမျိုးတွေကိုမတိမငင်ဖြစ်အောင်လို့လုပ်တယ်လို့ဖြစ်လိမ့်မယ်လို့စနေနေ့မှာကြေညာချက်ထုတ်ပြီးတော့သတိပေးခဲ့ပါတယ်ခင်ဗျာ
American သမ္မတ Donald Trump ကမက္ကဆီကိုနယ်ဇက်ကိုပိတ်ပစ်မယ်လို့ချင်းချောက်လိုက်တဲ့အတွက်နိုင်ငံနယ်ဇက်ကိုမကြာခဏဆိုလိုဖြတ်ကူးနေကြတဲ့ကြောင်းသားတွေနဲ့အလို့သမားတွေကြားမှာစိုးရိမ်မှုတွေဖြစ်ပေါ်နေပါတယ် American နဲ့ Mexico နယ်ဇက်ဂိတ်ထင်မှာတနေ့ကိုလူပေါင်းထောင်နဲ့ချီပြီးတော့တစ်ဖက်နဲ့တစ်ဖက်ဖြတ်ကူးနေကြတာဖြစ်ပါတယ်လေအမေရိကနိုင်ငံတွေကနေခလုံးွဲရှောက်ထားသူတွေဟာမက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကနိုင်ငံကိုဥတီလာနေပြီးတော့ဒီလိုတရားမဝင်လာနေတဲ့သူတွေကိုမက္ကဆီကိုနိုင်ငံဘက်ကမတားဆီးဘူးဆိုရင်သူ့အနေနဲ့မက္ကဆီကိုနယ်ဇက်ကိုအခုလာမဲ့သတင်းမှတ်တွေမှာပိတ်သွားနိုင်ခြေရှိတယ်ဆိုပြီးတော့သမ္မတထရမ့်ကတောက်ချာနေကပြောလိုက်ပါတယ်အခုလိုနိုင်ငံနယ်ဇက်ကိုပိတ်လိုက်ခြင်းအဖြစ်ကုန်သွယ်ရေးလုပ်ငန်းတွေဘီလီယံနဲ့ချီဆုံးရှုံးနိုင်သလိုတရားဝင်နယ်ဇက်ဖျက်ချော်မှုတွေလည်းတန်းနဲ့ချီပြီးတော့ဆုံးရှုံးရမှာဖြစ်ပါတယ်။နိုင်ငံနယ်ဇက်တရားကိုဖျက်ကူးနေတဲ့ကြောင်းသားအများပြားရှိပြီးအာဏာပိုင်တွေကလည်းသူတို့အတွက်ဒီသက်လူကူးတဲ့ဇင်ဂျန်တသက်လှုပ်ပြီးထားပါတယ်။ဒါပေမဲ့သမ္မတထရမ့်ဘက်ကအခုလိုချင်းချောက်လိုက်တဲ့အတွက်ကြောင်းသားအတော်များများကလည်းမက္ကဆီကိုနိုင်ငံဘက်ကိုပြန်သွားဖို့ စိတ်ပူနေကြပါတယ်ခင်ဗျာ
Afghanistan ဒုတိယသမ္မတဖြစ်တဲ့ဗိုလ်ချုပ်ကြီး Abdul Rashid Dostum ဟာစီနီတုံးကသူ့ကိုလွတ်ချမှုတစ်ခုမှာကတ်တီလေးလွတ်မြောက်ခဲ့တဲ့နောက်တာလီဘန်တွေဘက်ကတော့သူဟာသူ့ရဲ့ပြစ်မှတ်တစ်ခုဖြစ်နေဆက်ပြီးတော့ရှိနေတုံးပဲလို့တနုနေနေမှာကြီးညာပြောဆိုပါတယ်တစ်ချိန်လုံးကစစ်ပြင်းတူဖြစ်ခဲ့တဲ့ဗိုလ်ချုပ်ကြီး Dostum ရဲ့ရင်ဒတ်ဟာစီနီတုံးကတာလီဘန်တွေရဲ့တိုက်ခိုက်တာကိုခံခဲ့ရတာပါမြောက်တိုင်းဘော့မြောက်ပိုင်းဖြစ်တဲ့ဘောကွန်ပြည်နယ်မှာဖြစ်တဲ့အဲဒီတိုက်ခိုက်မှုတွင်ဗိုလ်ချုပ်ကြီးဒေါ့စတူမ်ကိုရနော်တူသေဆုံးသွားပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ကြတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။သူ့ရဲ့မိုးရမြေကိုအသွားမှာအခုလိုမျိုးတိုက်ခိုက်ခြင်းခံခဲ့ရတာလို့ဒေသလူမျိုးရေးတာဝန်ရှိသူတွေနဲ့ဩဇာကြီးရဲ့ဥစပတ်မျိုးနွယ်ခေါင်းဆောင်ရဲ့အနီးကပ်လက်ထောက်တွေကပြောပါတယ်။နိုင်နဲ့ချီကြတဲ့အဲဒီတိုက်ခိုက်မှုအတွင်းမှာနှစ်ဖက်စလုံးထိခိုက်ဒဏ်ရာရမှုတွေရှိပေမဲ့လို့ဗိုလ်ချုပ်ကြီးဒေါ့စတူမ်ကတော့ဘာမှဒဏ်ရာမရဘဲနဲ့လွတ်မြောက်ခဲ့တယ်လို့ဆိုပါတယ်။ဒီလောက်ကြောင့်မှုကိုသူတို့လုပ်တာဆိုပြီးတော့တာလီဘန်ဘက်ကအလျင်မြန်ပြောဆိုလိုက်ပြီးတော့ဒီတိုက်ခိုက်မှုအတွင်းမှာအဓိကကျတဲ့တပ်မှုတူအပါအဝင်ဒေါ့စတူမ်ရဲ့တစ္ဆာကန်၄ဦးကြာဆုံးခဲ့တယ်လို့တာလီဘန်ဘက်ကပြောပါတယ်။အာဖဂန်စစ်ဘက်ကြေညာချက်တရမှာတော့တိုက်ခိုက်မှုအတွင်းမှာတာလီဘန်၄ဦးသေဆုံးပြီးတော့အတော်များများဒဏ်ရာရတယ်လို့ဆိုပါတယ်။ဗိုလ်ချုပ်ကြီးဒေါ့စတူမ်ကဆိုလို့ရှိရင်2001ခုနှစ်တုန်းကတာလီဘန်တွေကိုတိုက်ထုတ်ရမှာအမေရိကန်ကိုအကူအညီပေးခဲ့တဲ့စစ်ဗျင်တစ်ပါးဖြစ်ပါတယ်။သူဟာဥစဘက်မျိုးနွယ်ရဲ့ဩဇာကြီးတဲ့ခေါင်းဆောင်တူဖြစ်ပေမဲ့အာဖဂန်မှာတော့နာမည်ဆုံးနဲ့ကြော်ကြားခဲ့သူတူဖြစ်ပါတယ်။
ရာဇဝတ်မှုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကမ္ဘာတဝန်းကဖြီးသူတွေဝိုင်းဝန်းလှုပ်ဆောင်ကြဖို့ကြိုးပမ်းတဲ့အနေနဲ့ကမ္ဘာတဝန်းကအထင်ရအဆောက်အုံတွေမှာမနေ့စနေနေ့ညဒေသစံတော်ချိန်ည၈နာရီခွဲမှာမီးမောင်ချပြီးတော့ Earth Hour လို့ခေါ်တဲ့လှုပ်ရှားမှုကိုဆင်နွှဲခဲ့ကြပါတယ်ဒီထဲမှာတော့ Paris မြို့က Eiffel Tower ၊ New York မြို့က Empire State Building ၊ Sydney မြို့က Opera House အဆောက်အုံ၊ Germany နိုင်ငံက Brandenburg Gate အပါအဝင်ကမ္ဘာတဝန်းကထင်ရှားတဲ့အဆောက်အုံကြီးတွေကိုမီးမောင်ချပြီးတော့လုပ်ခဲ့ကြတာဖြစ်ပါတယ်။တနအိကြချင်းပါခဲ့တဲ့ဒီခန္ဓာကိုယ်လူပုဂ္ဂိုလ်အသီးသီးအပြင်ကုမ္ပဏီတွေလည်းပါဝင်ခဲ့ကြပြီးတော့လှုပ်ရှားမှုကိုထောက်ခံကြောင်းပြသခဲ့ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရန်ကုန်စီပင်ရွေးကောက်ပွဲသတင်းလွှာနဲ့စားပါမယ်ရှင်။ဒီကနေ့ရန်ကုန်မှာကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲအနောက်အရှေ့တစုံတရာမရှိပဲအောင်မြင်ပြီးဆုံးသွားပေမဲ့မဲပေးသူဦးရေနေပါလွန်နေတယ်လို့မဲဆန္ဒရှင်တွေနဲ့ရွေးကောက်ပွဲဆောင်ကြည့်သူတွေကပြောပါတယ်။စီပင်ရွေးကောက်ပွဲမှာပါတီနိုင်ငံရဲ့အင်အားသုံးမှုတချို့ကိုတွေ့ခဲ့ရတယ်လို့မဲဆန္ဒရှင်စည်ရင်မှားယွင်းမှုတွေနဲ့လည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ကိုယ်တိုင်မဲပေးခဲ့သူစီပင်ရွေးကောက်ပွဲဝင်ကိုစလဲလောင်းတဦးကလည်းထောက်ပြပါတယ်။ဒီကနေ့ရန်ကုန်တိုင်းအတွင်း33မြို့နယ်ကရန်ကုန်စီပင်ရွေးကောက်ပွဲခြေနေတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်တင်ပြပေးပါမယ်ရှင်။
မတ်လ31ရက်နေ့တနင်္ဂနွေနေ့မနက်ခင်းကနေစလို့ရန်ကုန်တိုင်း33မြို့နယ်ကမဲဆန္ဒနယ်6ခုအတွက်ကိုယ်စားလှယ်လောင်း282ဦးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ရန်ကုန်စီပင်သားရရွေးကောက်ပွဲကတော့ချော့မွေ့စွာနဲ့ပဲကျင်းပပြီးစီးသွားခဲ့ပါပြီ။ဒါပေမဲ့လို့မဲလာပေးသူမဲဆန္ဒရှင်ဦးရေကတော့တိတိတသားကိုနှဲပါခဲ့တယ်လို့ရွေးကောက်ပွဲမဲပေးခဲ့သူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်။ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်ရွေးကောက်ပွဲကိုတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်တာမွေမြို့နယ်မဲယုံမှလာရောက်မဲပေးခဲ့ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ဗဟန်းမြို့နယ်မှာကြိုတင်မဲပေးခဲ့ပြီးဖြစ်ပါတယ်။စီပင်ကော်မတီဝင်ရွေးကောက်ပွဲအတွက်ရန်ကုန်မြို့တော်သူမြို့တော်သားတွေမဲပေးခဲ့ကြတဲ့အထက်ရန်ကုန်တိုင်းသင်္ကန်းညွန့်မြို့နယ်မှာကိုယ်တိုင်သွားပြီးတော့မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကသူ့အတွေ့အကြုံခုလိုပြောပြပါတယ်
။နိုင်ငံသားတယောက်အနေနဲ့ပေါ့နော်ဒီကိုစီပင်သားမှာထားဆောင်မဲ့ကိုယ်တွေကိုရွေးချယ်တဲ့ဟာတော့ဘာလို့ကျွန်တော်ကကိုယ်ပါလဲတာဝန်ရှိတယ်ပေါ့နော်ကိုယ်လည်းရွေးချယ်နေတဲ့ကြောင့်လို့ဒီအရောကြည့်ကျွန်တော်မဲပေးရခြင်းဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့ကြည့်တဲ့အခါကျတော့လေဟိုစင်ကောင်းကြရတော့မဲပေးတဲ့အရေးတွေကနေတာပေါ့နော်ဟိုကျွန်တော်သွားတဲ့အချိန်မှာဒီနားနေကြတော့ပါဆိုမဲပေးတဲ့အထူတော်မှာမရှိတော့တယောက်ပဲရှိတာပေါ့နော်အဲရှေ့မှာဟိုပြီးရတဲ့အရေးတွေနေကြတော့လေဟိုမဲပေးရတဲ့တစ်ဆောင်ကျော်မှာဒါပြီးရတဲ့ဒီမှာငါးကြရတော့ပဲရှိတယ်လို့ပြောရပေါ့နော်
ရွေးကောက်ပွဲကျင်းပတဲ့33မြို့နယ်ကမဲယုံနေမှာစောင့်ကြည့်လေ့လာသူပေါင်း348ဦးကိုဆစ်လွတ်ပြီးတော့အနီးကပ်စောင့်ကြည့်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကလည်းရွေးကောက်ပွဲကချော့မွေ့စွာပြီးဆုံးသွားခဲ့ပေမဲ့မဲပေးသူကအလွန်ကိုနည်းတဲ့အတွက်စိုးရိမ်မိတယ်လို့ရွေးကောက်ပွဲကျင်းပနေချိန်မှာပဲသဘောထားထုတ်ပြန်ပါတယ် PACE ရဲ့စီမံကိန်းအစီအစဉ်မန်နေဂျာကိုဟန်ဆိုထွန်းကအခုလိုခြုံငုံသုံးသပ်ပါတယ
်မဲစပြီးတဲ့အချိန်မှာတော့အားလုံးကတော့အဆင်ပြေတယ်။နောက် EECC လည်းဖြစ်တယ်ပေါ့နော်။ဒါပေမဲ့လဲလာပြီးတဲ့ပမာဏကတော့တအားနည်းတယ်။နောက်ထပ်စမ်းစစ်လေ့လာမှုတစ်ခုလုပ်ကြည့်တာ။ရန်ကုန်မြို့မှာရှိတဲ့ဒီအခု33မြို့နယ်မှာကျင်းပနေတဲ့မဲယုံကြီးအခြေအနေကိုသုံးသပ်ကြည့်အားဆရာခိုင်နှုန်းပတ်ဝန်းကျင်မှာပဲဒီလဲလာပြီးတဲ့လူရှိတယ်။အဲ့ဒါတော့ဒါမဲပြီးမှုတအားနည်းတယ်ပေါ့။ ကျန်တဲ့ဒိဋ္ဌာအနေနဲ့ကတော့ကျွန်တော်တို့မင်းရုံစောက်ခွင့်တဲ့အချိန်တွေမှာကျွန်တော်တို့ရဲ့ဩဇာပါတွေအချို့ပေါ့နော်300ခန်းလုံးလောက်ပဲရှိပါတယ်ဒီလိုမျိုးတားမြစ်ခံရတာမျိုးပြီးမဝင်တာမျိုးရှိတယ်ပေါ့မင်းရုံခုတွေရဲ့ဒီဟိုဩဇာပါတွေရဲ့အခန်းကဏ္ဍပေါ်မှာသိရှိမှုနည်းလို့အဲ့ဒီမင်းရုံအဲ့300ခန်းလုံးလောက်မှာပေါ့ကျွန်တော်တို့အဲ့ဒါမျိုးတွေ့ရတယ်နောက်တစ်ခုကကြတော့ဒီမင်းရုံသားမှာမင်းဆွဲတာတို့ဘာလို့တော့ကျွန်တော်ရှိလို့ incident အကြီးကြီးတွေမတက်လာဘူးတခြား incident လေးတွေတော့တချို့ကိုစားမေးပြီးမှုအနည်းငယ်ရှိတာဒါပေမဲ့ကြီးမားတဲ့ကျေကျေမြန်မြန်ဖြစ်တဲ့ဒီထူးခြားတဲ့ရက်တွေတော့ကျွန်တော်တို့မတွေ့ရဘူးခင်ဗ
ျမဲယုံနေမှာလာပေးတဲ့မဲဆန္ဒရဲ့ရှင်နေရဲ့စရင်လွဲချော်မှုတွေရှိနေတာကိုလည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ရန်ကုန်မြို့တော်စီပင်သားရရဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်သူတဦးဖြစ်တဲ့မဲဆန္ဒနဲ့အမှတ်3ရဲ့ကိုစလဲလောင်းကိုအောင်ခန့်ကလည်းသူ့အတွေ့အကြုံအခုလိုပြောပြပါတယ
်မဲလာပေးတဲ့နေ့မှာပဲကျေကျေမဲပေးသွားလို့ရအောင်စီပင်ပေးထားတဲ့စနစ်ဒီမှာအားနည်းနေရတာကျွန်တော်တွေ့ရပါတယ်အဓိကကတော့မဲစင်းနဲ့ဆက်သက်ပြီးတော့ပါအဲ့ဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီးလောက်ကတော့မင်းစင်းဒီမှာအစ်မတမအားနည်းလို့မပြည့်စုံပါဘူးမိသားစုလိုက်တိုက်လိုက်မပါတာရရှိပါတယ်ကျွန်တော်ကိုယ်တိုက်ကိုပဲကိုယ်စလဲတယောက်နေနဲ့မနက်ကကျွန်တော်မနက်9နာရီမှာမဲပေးတဲ့အချိန်မှာဆက်ဆဲတွေ့ကြပါပါတယ်ဘာလဲဆိုတော့ကျွန်တော်ပထမမင်းစင်းစစ်ထားတဲ့ဇာတ်နဲ့ဒီယုံမင်းစင်းယုံမင်းစင်းနဲ့တိုက်တဲ့ယုံကိုကျွန်တော်မဲယုံသွားတဲ့အခါမှာကျွန်တော်နာမည်မပါပါဘူးကျွန်တော်စင်ရင်မပါပါဘူးကျွန်တော်မိသားစုစင်ရင်မပါပါဘူးဆုံးနေဆက်ပြီးသွားမှာကျွန်တော်နောက်ယုံ
ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲကတော့ရန်ကုန်မြို့တော်စီပင်သားရာရေးကော်မတီဝင်6ဦးကိုမဲပေးရွေးချယ်တာဖြစ်ပါတယ်။နောက်မြို့နယ်33မြို့နယ်ကစီပင်သားရာရေးကော်မတီတွေအတွက်တမြို့နယ်ကို3ဦးနှုတ်နဲ့စုစုပေါင်း69ဦးကိုရွေးချယ်ကြမှာလည်းဖြစ်ပါတယ်ရှင
်။မဆုမုံစုစည်းတင်ပြသွားတာပါရှင်။အခုမြမအရေးဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ခြင်းရောက်ပါပြီ။မြန်မာနိုင်ငံအာဂရိလိုက်စားမှုကော်မရှင်ဟာမကြာခင်ကပဲတနင်္သာရီတိုင်းဝန်ကြီးချုပ်ကိုအာဂရိလိုက်စားမှုနဲ့အရေးယူခဲ့တယ်လို့ပြီးခဲ့တဲ့နှစ်တွေအတွင်းအစစ်မြေအစိုးရအမှုတန်းတွေရဲ့အာဂရိလိုက်စားမှုတွေကိုတိုးမြင့်အရေးယူလာပါတယ်။ဒါကိုကြည့်ရင်အာဂရိလိုက်စားမှုကော်မရှင်ရဲ့လုပ်ငန်းတွေပိုးပြီးအသက်ဝင်လာပြီလို့ဆိုနိုင်ပါသလား။ပြည်သူအားကိုးရတဲ့ကော်မရှင်ဖြစ်ဖို့အဓိကဆောင်ရွက်တင်တာတွေအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေတွေပိုးပြီးအကောင်းလာဖို့ပြုပြင်ပြောင်းလဲတဲ့အချက်တွေကိုတရားလွှတ်တော်ရှေ့နေဦးကြည်မြင့်နဲ့အာဂရိလိုက်စားမှုအခြေအနေတွေကိုလေ့လာဆောင်ကြည့်နေတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ညိုညိုတင်းတို့နဲ့အတူမက်ခင်ဖြူထွေးကတွေ့ဆုံဆွေးနွေးထားပါရဲ့ရှင်
လက်ရှိအခြေအနေမှာအာတိလိုက်စားမှုကော်မရှင်ဟာဒီပြည်သူတွေယုံကြည်အားကိုးလို့ရမယ့်အနေအထားကိုရောက်လာပြီလားပေါ့နော်အဲ့ဒါလေးအရင်ဦးဆုံးဆွေးနွေးပေးစင်ကြပါတယ်ဆရာကြီးမြင့်အရင်ဆုံးဆွေးနွေးပေးပါလားရှင
့်တိုးတက်လာတယ်ဆိုတော့အမှန်ပဲညင်းလို့မရဘူးနောက်ပြည်သူတွေလည်းဝင်းတာတယ်ကြည်နက်တယ်ပေါ့နော်ကြည်နက်ဝင်းတာတယ်ဆိုတာအာဂိကော်မရှင်ရဲ့ဆောင်ရွက်မှုတွေပေါ့ကြိုးပမ်းမှုတွေပေါ့မှာအတိမပြူတယ်ဆိုတဲ့သဘောမျိုးရှိပါတယ်ဘာလို့ဆိုကြင်ကျွန်တော်တို့ကနှစ်ပေါင်း30ပေါ့88နောက်ပိုင်းမှာ2010အထိပေါ့နော်2010နောက်ပိုင်းအလွန်အထိဟိုအာရီလိုက်စားမှုတွေကအလွန်ပြင်းထန်စွာပေါ့နော်တိုင်းပြည်ဟာဖြစ်ရှိခဲ့တာဌာနဆိုအကုန်စားတာပဲသို့တော့အဆိုးဝါးဆုံးတွေကအဲ့ထက်ကအဆိုးဝါးဆုံးတွေကလူမျိုးကြီးကြီးတို့စီပင်းတို့တရားရုံးတို့ရဲတို့လာအဲ့ဓာတွေကတော့အဆိုးဆုံးပဲအဲ့ဒီကနေပြီးတော့အခုပြန်ပြီးတော့ဒီဥသိမ်းစင်ဆိုတာပြန်ပြီးတော့ပြောင်းလာတဲ့အခါမှာသူကတတ်နိုင်မြှော့ပေါ်တာလေးရှိတယ်ကော်မရှင်ဖွဲ့တယ်ဒါလည်းပဲတိုးတက်စေတယ်ဆိုပေမဲ့လို့အားရလောက်အောင်တိုးတက်တာမတွေ့ရဘူးသို့တော့အလုပ်ကတော့စဖြစ်ပြီပေါ့နော
်အခုဒီတနင်္သာရီတိုင်းဝန်ကြီးချုပ်ကိစ္စဆိုလို့ရှိရင်လည်းဒါကဝန်ကြီးတိုင်းဒေသကြီးဝန်ကြီးချုပ်အဆင့်ထိတာအမြင့်ဆုံးရေးယူတာပေါ့နော်နောက်ပြီးခဲ့တဲ့ချိန်တုန်းကလည်းဒီရှေ့နေချုပ်တွေပါရန်ကုန်တိုင်းကရှေ့နေချုပ်တွေပါရေးရေးယူခံရတဲ့ကိစ္စမျိုးလည်းရှိခဲ့တယ်ဆိုတော့ဒီတကယ်ပဲအာတိလိုက်စားမှုကော်မရှင်ကနောက်ပိုင်းမှာတကယ်ထိရောက်ရောက်အလုပ်တွေလုပ်လာပြီလားအားရကျင်နေမှုရှိသလားဆရာမ
ကော်မရှင်အစ်စ်ကအဟောင်းနဲ့ရှင်လို့ရှင်တော့သူတိုးတက်မှုတွေတစုံတရာတော့ရတယ်ပေါ့နော်ဒီ2018ဥပဒေပြင်လိုက်တဲ့အခါကျတော့ဘသူမဆိုးပေါ့နော်ဒီကိစ္စတွေလုပ်လို့ရှင်အာဂရီလိုက်စားမှုလို့သတ်မှတ်တယ်နောက်တစ်ခါကြော်စောသတင်းရှိလာလို့ရှင်လဲဒီကြော်စောသတင်းကိုကော်မရှင်နေနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးတော့အရေးယူဆောင်ရွက်နိုင်နေဆိုတဲ့ဟာဒီပေါ့နော်တိုးမြင့်ပြီးတော့အာဏာတွေရလာတာပေါ့နော်အဲ့တော့ကော်မရှင်နေနဲ့ကိုယ့်ရဲ့လုပ်ပိုင်ခွင့်နေတိုးမြင့်ပြီးရလာတာဖြစ်တဲ့အတွက်ကြောင့်မလို့အခုလိုမျိုးထိထိရောက်ရောက်လုပ်လာနိုင်တဲ့အနေအထားမျိုးတွေရှိတာပေါ့နော်ဒါပေမဲ့အားရချင်တဲ့လောက်ပြီလာလို့မေးလို့ရှင်တော့ဆရာကကပြောခဲ့သလိုပဲဒီအာရီလိုက်စားမှုဟာနက်နက်ရှန်ရှန်အောင်ရှိနေတာကျကျပြင်းပြအောင်ရှိနေအောင်အဲ့တော့တကယ်ကိုဟိုအလုပ်ဖြစ်ဖို့ဆိုလို့ရှိရင်ဒီထက်ပိုပြီးတော့ပေါ့နော်ငါးချီချီတွေအများကြီးဖမ်းဖို့လိုသေးတာပေါ့နော်
သူတို့မလုံနိုင်တာဘာများအခက်ခဲရှိနေလို့လဲရှင
်အဓိကတော့ဘျူရိုကရေစီရန်နေရပေါ့နော်ကျွန်တော်တို့နှစ်30စစ်အာဏာရှင်တိဆောက်ထားတဲ့ဘျူရိုကရေစီရန်နေရကြီးအတိုင်းလည်ပတ်နေရတာအဲ့လေရန်နေရကြီးကအခုဒီလက်စားတော့မယ်အကြီးကဲမှန်သမျှဒီဟာရဲ့တာဝန်ရှိတယ်မှန်သမျှအရင်စစ်ဆိုးပါနေပြီးတော့စစ်တပ်ကနေပြီးတော့အဝဝချုပ်လက်သီးစားပေါ့လုတ်ပခဲ့တဲ့ဟာလေအဲ့ရန်တရားကြီးဟာအရင်စိတ်ဓာတ်ဒီအတိုင်းပဲရှိနေသေးတယ်။နောက်ကျွန်တော်တို့ဒီအစိုးရကတက်တာလေလူတွေဆိုတာကနော်ပါတီကိုပဲကြည်ပါဆိုပြီးလူမကြည်ပဲနဲ့ယူရထားတဲ့လူတွေကလည်း qualify ရောတာတွေပါတယ်ပေါ့။အဲ့တော့မလို့ဒီရန်တရားကြီးဟာအရှိအဟုန်ကောင်းနဲ့ဆက်လဲပတ်နေတော့ပဲ။အဲ့ရန်တရားကြီးကိုထိမ့်ကြောင်ပေးနိုင်မှာတော့ခုနကပြောလို့အဲ့ဒီလိုက်စာကြီးတိုက်ချောက်ကြီးကော်မရှင်ကဒီတဲ့ပူအလုံးလုံးပြခြင်းအပြင်ထိမ့်ကြောင်ပေးမယ်ဆိုရင်ကျွန်တော်တို့အဆင်ပြေနိုင်တယ်လို့ကျွန်တော်တို့အဲ့လိုလည်းယူဆပါ
တယ်။ဟုတ်ဆစောကဆီယမ်မလည်းပြောရတဲ့တည်းဒီဆီယမ်ပြောရတယ်မှာတိုင်ကြတဲ့သူတွေကလည်းမတိုင်ကြရအောင်ဖြစ်နေတဲ့အခြေအနေတွေဒီစနစ်ကတော့အဟန့်တာဖြစ်နေမလားပေါ့
ဟုတ်တယ်ဟိုတိုင်ကြတဲ့သူတွေကိုကာကွယ်ပေးတဲ့နေရာမှာတော့ကော်မရှင်နေနဲ့အားနည်းချက်တွေရှိတယ်ပေါ့နော်ဒါပေမဲ့ဥပဒေကတော့အရင်တော့ကာကွယ်မပေးဘူးပေါ့အခုပြင်လိုက်တဲ့ဥပဒေမှာတော့အနည်းငယ်ပေါ့နော်ကာကွယ်မှုတစ်စုံတရာပေးရင်ကော်မရှင်ကပေးရတဲ့သဘောပေါ့ကော်မရှင်ကလျှို့ဝှက်ထားရတဲ့သဘောတော့ဖြစ်လာတယ်ပေါ့ဒီနေရာမှာပြဿနာကဘာလဲဆိုတော့ဒီဘျူရိုကရေစီရန်နေရာကြီးကဒီချအုံကြီးပေါ့ချအုံကြီးကဒီကော်မရှင်နဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာအရန်ကိုအားနေတယ်ဥပမာဆိုရင်ဒီအစိုးရတက်ကကော်မရှင်အစ်စ်လက်ထက်မှာသူကတစ်နှစ်အတွင်းတော့တိုင်စာ 3,000 ကျော်ရတယ်အဲ့တော့သူကတဝက်ကျော် 1,600 ပါတဝက်ကျော်ကိုသူကဥပဒေအစ်စ်အရာသူကနိုင်ငံဝန်ထမ်းဥပဒေအရရေးယူပါဆိုပြန်လွှဲချင်လွှဲလို့ရတယ်ကော်မရှင်ကလေအဲ့တော့သူကတော်တော်များများကဒီဘျူရိုကရေစီရန်နေရာတဲ့ခြားဆားမှုတွေကိုတိုင်တာကိုပြည်သူလူတို့ကအဲ့ခါကျတော့သူ့ရဲ့တိုင်စာတဝက်ကျော်ကိုသူကပို့ပြန်ပြီးတော့လွှဲလိုက်တာကို့ဌာနမှာနိုင်ငံဝန်ထမ်းဥပဒေနဲ့ပဲပြင်းပြင်းထန်ထန်ဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့နော်အရေးယူကြပါစေဆိုပြီးတော့သူကပြန်ပြီးလွှဲလိုက်တဲ့အခါမှာတိုင်စာ 1,600 ကျော်လွှဲလိုက်တဲ့အခါမှာဒီပြန်ချတာဌာနဆိုင်ရာတွေကဒီသူတို့ဘလို့လုပ်တယ်ဆိုတော့ပြန်ချတာ920ပဲရှိတယ်တဲ့အဲ့တော့တဝက်ကျော်ကိုမပြန်မဲနေတာအဲ့တော့ခုနခြားအုံကြီးကဒီပြည်သူလူထုရဲ့တိုင်ကြားမှုတွေကိုဂရုမစိုက်တဲ့သဘောပေါ့နော်အဲ့တော့920ကပြန်တယ်နော်ပြန်တာရေးယူတယ်လို့ပြောတယ်အဲ့တော့ရေးယူတယ်ပြောတော့ကျမတို့ကစစ်လိုက်လေလာတယ်ဘလို့များရေးယူတာလဲဆိုတဲ့အခါကျတော့တကယ်920ထဲမှာတကယ်အရေးယူဆောင်ရွက်တာ168ရောက်အဲ့တော့ရေးယူတယ်ဆိုတော့အဲ့ဒီရေးယူမှုကိုလိုက်စုံစမ်းတယ်အဲ့ဒီ168ဦးထဲမှာမှဘလို့များရေးယူလိုက်ပါလဲဆိုတော့90ကိုစာနဲ့တတိပေးတာ60ကိုမှတ်တမ်းတင်ပြီးတော့တတိပေးတာဆိုတဲ့အခါကျတော့ကျမတို့တကယ်တမ်းကြည့်လိုက်တဲ့အခါကျတော့တကယ်ချအုံကြီးကဘယ်လုံမလဲဒီလောက်နဲ့တော့မလဲစာနဲ့သတိပေးရုံလောက်နဲ့တော့မှတ်တမ်းတင်ပြီးတော့ဟိုစုံမရုံလောက်နဲ့တော့အလုံးမဖြစ်ဘူးပေါ့
ဟုတ်ကဲ့ပါရှင်ဆရာဥပဒေပိုင်းလေးရလဲနည်းနည်းဥပဒေမှာကောလက်ရှိဥပဒေမှာဘာဟာကွက်တွေရှိနေသေးလဲဥပမာစောစောပြောတဲ့ဒီတိုင်ကြားသူကိုလည်းပြစ်ဒဏ်သတ်မှတ်ထားတာနည်းနည်းများတယ်ဆိုတဲ့ဟာမျိုးတွေရှိတယ်နောက်တစ်ခုကဒီအာတိလိုက်စားမှုကော်မရှင်ဒီတိတ်ပြီးတော့တီးကြလွတ်လပ်မှုမရှိဘူးဆိုတဲ့ဝေဖန်မှုတွေလည်းရှိတယ်ဆရာအမြင်ရောဘယ်လိုရှိလဲဆရာ
အာတိလိုက်စားမှုတိုင်ပြီးကော်မရှင်ကလွတ်လပ်မှုမရှိဘူးဆိုတာကတော့အမှန်ပဲဘာလို့လဲဆိုရှင် तू ကသူ့ရှိကိုတိုင်ကြားလာလို့ရှင် तू ကအစည်းအဝေးထိုင်ပြီးတော့သူ့ရှိချက်တွေကို तू ကဒီသူ့ရဲ့မြင့်နဲ့တမရပေါ့နော်လွတ်တော်ဥက္ခရာအဲ့ဒါအသိပေးရတယ်အဲ့ဒီလူတွေကခွင့်ပြုချက်မရဘဲဆက်ကယ်တိအုံမလောက်ခိုင်းနဲ့ဆက်လုလို့မပြောဘဲဆက်လုလို့မရဘူးနောက်တစ်ခါအဲ့ဒီလူတွေကဆက်လုချစ်ပြီမယ်လို့နောက်ဆုံး finalize ကနိုင်ငံတော်အတိုင်းပင်ကန်ချီရောက်တာပဲနိုင်ငံရေးမှုတွေပေါ့အဲ့ဒီနိုင်ငံတော်အတိုင်းပင်ကမီးစိမ်းမပြရင်လုလို့မရဘူးဥပမာရန်ကုန်တိုင်းဆိုလို့ချင်းအမတန်ဝန်မိုးကောင်းနေပြီတိုင်းတဲ့လူလည်းရှိတယ်နိုင်ငံတော်ကစစ်တဲ့စီးစစ်ချုပ်ကအစီအဟံမှာပေါ်နေတဲ့ဟာတွေကအရေးယူရမှာအဲ့တော့အဲ့ဒီလူပွင့်လင်းမြင်သာမှုလာမရှိတဲ့ဥစ္စာတွေကအင်မတန်ကိုဥပဒေကပေးထားတဲ့ဟာကိုလက်တလုံးကြားလှဲ့သုံးသွားတာပေါ့နော်အဲ့ဒီလိုတင်ပြရမည်ဆိုတဲ့ဥစ္စာနဲ့လှဲ့သုံးသွားတာဒါကြောင့်မလို့ကျွန်တော်တခုတော့ဝန်သားကြတော့ရှိပါလေကျေးဇူးရတင်ပါတယ်အာဒီလိုက်စားရေးတိုင်ပြည်ကော်မရှင်ကလက်စားလို့သူတို့ကစားလို့သူတို့ချီကိုပုစံနေစားမလို့ဘူးဆိုတဲ့အတန်ကတော့မထွက်သေးဘူးအဲ့တော့ကျေးဇူးတင်ပါတယ်အဲ့ဒါတော့
ဟုတ်ကဲ့အာဖိလိုက်စားမှုကော်မရှင်နေနဲ့အခုထပ်ပို့ပြီးတော့ထိရအောင်ဆိုရင်ဘာတွေလှုပ်ဆောင်ဖို့လို့
အဲ့တော့ခုနကကော်မရှင်ကသူ့စီရောက်လာတဲ့တဝက်ကျော်ကိုသူကဌာနဆိုင်ရာလိုပြန်လွှဲတာဟုတ်အဲ့တော့ဌာနဆိုင်ရာနေမှာကစစ်တဲ့လူကဥမာတားကိုတိုင်လိုက်တဲ့ဆိုအဖေရစစ်တယ်လို့မျိုးပေါ့နော်ဥမာအုတ်ချွေမှုတိုင်လိုက်တဲ့ဆိုလို့ရှင်ခရိုင်ကစစ်တာမျိုးပေါ့ကို့အချင်းချင်းပြန်စစ်နေတဲ့အခါကျတော့ခုနဆရာပြောသလိုကို့လူကိုကိုကာပြီးတော့ပေါ့နော်ဒီအဂတိလက်စားမှုတွေကတိုင်ချရတာလေလူတွေဘလောက်ပဲတိုင်ချတိုင်ချမထိရောက်တဲ့သဘောမှဖြစ်နေတာပေါ့နော်အဲ့တော့လူတွေကတော့ကော်မရှင်ကိုတိုင်လိုက်တာပဲဒါပေမဲ့တဝက်ကျော်က ူဌာနကလည်းသူပြန်ပြီးတော့ဆက်စားရန်ကုန်တိုင်းကဝင်းကြီးတစ်ပါးဆိုရင်ကျမအနှံ့ဖိုင်းကိုနားထောင်လာရှင်တို့အကတိကိုသွားတိုင်လေတဲ့အဲ့ဒီအမှုကကျမစီပဲပြန်ရောက်လာမှာပဲကျမပဲဆက်ရမှာပဲတဲ့နော်ကျမဒါအနှံ့ဖိုင်းကိုသိချာဟိုကြားရတာပေါ့နော်အဲ့တော့ဘာလဲဆိုတော့ဟိုမှတ်မှုပေါ့နော်ဘီရိုကရေစီရနေရဒါလောက်နဲ့တော့မှတ်မှုသေးဘူးပေါ့အဲ့တော့အခုနိုင်ငံတော်သမ္မတကဒီနှစ်မှာပေါ့နော် CPU လို့ခေါ်တဲ့အကတိလိုက်စားမှုကာကွယ်တားဆီးရေး unit တွေပေါ့အဲ့ဒါတွေကိုကော်မရှင်တွေကိုဖွက်ခိုင်းလိုက်တာဖွက်ခွင့်ပေးလိုက်တာအဲ့တော့ CPU တွေအခုလက်တွေ့အခုလောလောဆယ်မှာဘယ်လိုဖွက်နေကြလဲဆိုတော့ကိုယ့်လူနဲ့ပဲကိုပြန်ဖွက်တာအဲ့လိုလုံးလို့မရ CPU ဖွက်လို့ရှိရင်အပြင်ရရင်မှစောင့်ကြည့်လွတ်လပ်တဲ့စောင့်ကြည့်တဲ့သူတွေပါမယ်ပေါ့နော်အဲဒါပါတော့ဟိုရဲအတွက် CPU ကိုတရားသူကြီးတို့ဥပဒေအရရှိတို့နဲ့အဲသွားပြီးတော့ဖွက်တယ်ဆိုလို့ရှိရင်ဒါအကျိုးစီးပွားချင်းကတော့ပတ်သက်ဆွံ့နေတာ哦အဲ့တော့လွတ်လပ်တဲ့အရက်ဖက်ဖွဲ့စည်းတွေပါတဲ့လူတွေပညာရှင်တွေဥပဒေပညာရှင်တွေပါတဲ့လူတွေပေါ့နော်တကယ်ကိုအဲ့လိုလူမျိုးတွေမပါဘဲနဲ့ဒီ CPU တွေကိုဌာနဆိုင်ရာရန်နေရာတွေမှာဒီအကိလေသာမှုဓာစီကပွဲအဖွဲ့တွေကိုကိုယ်လူနေပဲကိုပြန်ဖွဲ့နေလို့ကတော့ခုနကပါလေခုန900ကျော်ပေးလိုက်တဲ့အဲ900ကျော်အရေးယူဆိုတဲ့နေရာမှာစာနဲ့သတိပေးတယ်ဆိုတဲ့အစ်စ်မျိုးတွေပဲဖြစ်လာမှာပဲလေဒါကြောင့်မလို့ဒီ CPU တွေကိုလွတ်လပ်တယ်ပေါ့နော်အခုဖွဲ့နေတယ်ကော်မရှင်ကဦးစီးပြီးတော့ဌာနဆိုင်ရာတွေမှာဖွဲ့ပေးနေတဲ့ CPU တွေကိုလွတ်လပ်ပြီးတော့အပြင်ကရင်စောင့်ကြည့်ဖွဲ့တွေပေါ့စောင့်ကြည့်ဖွဲ့ရကိုယ်စားလှယ်တွေပါတဲ့ပေါ့နော်အလူတွေနဲ့ဖွဲ့တင်တယ်တခါသူတို့တွေကတစ်ချိန်ထဲမှာမီဒီယာကသူတို့စီကို access လုပ်နိုင်ရမယ်။နောက်ပွင့်လင်းမြင်သာမှုအပြည့်နဲ့မီဒီယာနဲ့ဒါရုံးချိန်တွေမှာထိတွေ့ပြီးတော့ပေါ့နော်။အာသတင်းထုတ်ပြန်နေတဲ့ဟာမျိုးဖြစ်ရမယ်ပေါ့နော်
။ဟုတ်ကဲ့လက်ရှိအခြေအနေမှာတော့တွေ့တက်မှုတွေစုံတရာမြင်ရတယ်။ရှေ့အလားလာရောဆရာမဘလို့သုံးသပ်မိလဲအချုပ်ကလေးပေါ့။ဒီတိုင်းသာလက်ရှိဒီမှာအလောင်းဆုံးပြတ်ထန်းထားတဲ့2018ဥပဒေအတိုင်းခိုင်ခိုင်မာမာကင်တွယ်သွားရင်တော့မှပဲအာဒီလိုက်စားမှုတွေရော့ကျသွားနိုင်မဲ့အခြေအနေရှိမလားမြန်မာနိုင်ငံရဲ့ဒီအာဒီလိုက်စားမှုရော့ကျလာနိုင်မဲ့အလားအလာလေးပေါ့အချုပ်သုံးသပ်ပေးပါအောင်ဆရာ
အဲ့တော့ကော်မရှင်အနေနဲ့ကဘလောက်ထိနိုင်ငံရဲ့လွတ်လပ်လဲဆိုတော့အများကြီးဒါပါတယ်ပေါ့ဥပမာဆိုလို့ရှိရင်တင်းသားကြီးတိုင်းဝန်ကြီးချုပ်ကိုအရေးယူနိုင်တာဟာလွှတ်တော်ကဖိအားပေးလို့ပေါ့เนาะအဲ့တော့ကော်မရှင်မှာအားဖြစ်ရနိုင်ငံရဲ့အားရှိရဒါကြောင့်မလို့ကျမတို့နိုင်ငံရေးသမားတွေကလည်းဒါကော်မရှင်နဲ့အတူဝေးရံဖို့လိုတယ်ကော်မရှင်အားနဲ့အင်းနဲ့အားနဲ့ကော်မရှင်ဆောင်ရွက်နိုင်အောင်အတွက်ကျမတို့နိုင်ငံရေးသမားတွေလွှတ်တော်တွေကဒါကော်မရှင်ကိုကျမတို့ကူညီဖို့လိုတာပေါ့နော်မဟုတ်လို့ရှင်ကော်မရှင်တယောက်တည်းကတော့ကော်မရှင်ထိနဲ့တော့ဒီအဂတိလက်စားမှုတိုက်ဖြတ်ရေးလုပ်ငန်းကဟိုအောင်မြင်မှာမဟုတ်ဘူးပေါ့နော်နောက်တစ်ခါကျမတို့ပြောခဲ့သလိုဌာနဆိုင်ရာတွေမှာဖြစ်နေတဲ့အဂတိလက်စားမှုတွေကိုသူတို့ဌာနဆိုင်ရာလူနဲ့ပဲပြန်ပြီးစစ်နေလို့ကတော့ကျမတို့အလုံးမဖြစ်ဘူးပေါ့နော်အဲ့ဒါတွေကိုလည်းဒီထက်ပို့ပြီးတော့ပြင်းပြင်းထန်ထန်ထိရောက်ကျမတို့တိုင်ကြဖို့ဟိုဒီရည်ရွယ်နိုင်တဲ့စနစ်မျိုးကျမတို့လိုတယ်ပေါ့နော်အခုဆိုရင်ကော်မရှင်ကလုပ်နေတာမြို့နယ်အဆင့်တွေတော့တိတ်တိတ်ချာချာလုပ်နေမြို့နယ်အဆင့်တွေမှာမြို့နယ်အဆင့်လာဝကတို့မြို့နယ်အဆင့်မြေစင်းတို့မှာတော်တော်လေးကိုဟိုလွတ်လွတ်လပ်လပ်လှုပ်လာနိုင်တဲ့အနေအထားမျိုးရှိတော့တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်ကိုကော်မရှင်ကိုကျမကလုပ်ပိုင်ခွင့်ဒါဥပဒေအရလုပ်ပိုင်ခွင့်ပေးထားရယ်နော်ဒါပေမဲ့သူတို့နိုင်ငံရေးရလုပ်ပိုင်ခွင့်မရဒါကျမကော်မရှင်နဲ့ဒါကျမတရားဝင်ကောတရားမဝင်ကောကျမဘယ်လိုပြောမလဲတွေ့ဆုံဆွေးနွေးမှုတွေရဟိုသိထားတာတွေရှိတယ်ပေါ့နော်ကော်မရှင်ကနိုင်ငံရေးရသူတို့မလွတ်လပ်ပါဘူးမလွတ်လပ်တဲ့အတွက်ကြောင့်မလို့ကော်မရှင်ကိုပေါ့နော်မလွတ်လပ်စေတဲ့နိုင်ငံရေးခေါင်းဆောင်တွေကလည်းမိမိတာဝန်မိမိယူဖို့လိုတယ်ပေါ့နော်အခရီးလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်ကိုဒီအစိုးရအနေနဲ့တက်ဆိုင်မမှန်အခုတနင်္လာနေ့တိုင်းဝန်ကြီးချုပ်ကိုလှုပ်တယ်လို့မျိုးလုံးမယ်ဆိုထိတိရောက်လုံးမယ်ဆိုလို့ရှိရင်2020ရွေးကောက်ပွဲမှာအများကြီးအခြေအနေကောင်းနိုင်မယ်ပေါ့နော်ဒါကြောင့်မလို့ဒီဟာကိုဒါရွေးကောက်ပွဲမွေးဆက်စည်းရုံးတဲ့လုပ်ငန်းအနေနဲ့ပဲဖြစ်ဖြစ်ပေါ့နော်ကျမကဒါနိုင်ငံရေးခေါင်းဆောင်တွေအခုအာဏာရထားတယ်ပေါ့အာဏာရထားတဲ့နိုင်ငံရေးခေါင်းဆောင်တွေလွှတ်တော်တွေကိုတိုက်တွန်းခြင်းနဲ့လွှတ်တော်တွေရဲ့ဖိအားနိုင်ငံရေးခေါင်းဆောင်တွေရဲ့ပံ့ပိုးမှုရှိမှာပဲပေါ့နော်ကော်မရှင်နေနဲ့ဒီထက်ပိုပြီးတော့ကြီးတဲ့ငါးကြီးတွေကိုကျမတို့ဖမ်းမိနိုင်မှာလို့ကျမသုံးသပ်တယ်ပေါ့နော
်ကျေးဇူးအများကြီးတင်ပါတယ်ဆရာဒီဆရာဆရာပါဆရာဆရာဆရာ
မကင်ဖြူထရေးစီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မတ်လ31ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ19 25 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ည10နာရီထိဆက်ပြီးတော့ထုတ်လွှင့်သွားမယ့်အစီအစဉ်တွေကတော့ပြည်တွင်သတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများအစီအစဉ်တွေပဲဖြစ်ပါတယ်။ဒီအစီအစဉ်တွေကမှအခုအရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုနားဆင်ကြရမှာပါ။မတ်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင်။
အခုဆိုရင်အိန္ဒိယထိုင်းနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကလုပ်ပြီးတဲ့အထွေထွေရွေးကောက်ပွဲကြီးကျင်းပပြီးသွားပါပြီ။တည်ကြတဲ့အဖြစ်ရလတ်တော့မထုတ်ပြန်သေးပါဘူး။မြန်မာထိုင်းနိုင်ငံဟာအိန္ဒိယနိုင်ငံတွေဖြစ်တယ်လို့ကုံသွယ်ဘက်နိုင်ငံတွေလည်းဖြစ်ပါတယ်။ဒါရင်မကမြန်မာတပ်မတော်နဲ့ထိုင်းတပ်မတော်အတော်လေးကိုရင်းနှီးနှီးရှိနေတာကိုတွေ့မြင်ရတယ်လို့တိုင်းပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးမှုအတော်လေးများတာကိုလည်းနိုင်ငံစလုံးမှာမြင်တွေ့နိုင်ပါတယ်။2014ခုနှစ်မေလမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်ခဲ့တဲ့ထိုင်းနိုင်ငံမှာသူတို့စီမံခန့်ခွဲအုပ်ချုပ်ခဲ့တဲ့9နှစ်တာကာလအတွင်းနောင်စစ်ဗိုလ်ချုပ်အဆက်ဆက်ဒါမှမဟုတ်စစ်ဗိုလ်ချုပ်တွေကထောက်ခံတဲ့သူပဲတိုင်းပြည်အာဏာကိုဆက်ခါရယူသွားနိုင်ဖို့စီစဉ်ခဲ့ပုံကလည်းမြန်မာစစ်အာဏာရှင်တွေကိုအတူယူခဲ့လေသလားထင်မှတ်ရလောက်အောင်အတော်လေးကိုပုံစံတူနေတာတွေ့မြင်ရပါတယ်။ကုရဘထိုင်းမြန်မာစစ်ဗိုလ်ချုပ်တွေအကြောင်းဆွေးနွေးတင်ပြသွားပါမယ်
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့စစ်တပ်ကိုအာဏာလွှဲမှုကြီးနှစ်ကြိမ်ရှိခဲ့ပြီး1962ခုနှစ်ကနေ2011ခုနှစ်အထိရာစုနှစ်တဝက်နီးပါးရှည်ကြာခဲ့ပါတယ်။ဒီလိုအနှစ်90လောက်တိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့ရုံမကနောက်ကာလကြာရှည်စစ်ဘရင်မင်းဆက်လို့အုပ်ဆိုးနိုင်အောင်2008ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲအတည်ပြု2011ခုနှစ်မှာစစ်ဗိုလ်ချုပ်ဟောင်းတယောက်ကိုအာဏာလွှဲသွားပေးခဲ့ပါတယ်။2008ဖွဲ့စည်းပုံကိုပြန်ကြည့်ရင်သမရရွေးချယ်နိုင်အစိုးရဖွဲ့နိုင်တဲ့လွှတ်တော်ထဲမှာကာကွယ်ရေးဦးစီးချုပ်ကခန့်နဲ့တပ်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းကိုထည့်သွင်းထားပါတယ်။တပ်မတော်ကကြောထောက်နောက်ခံပေးထားတဲ့တိခိုင်ဖြိုးပါတီဆိုတာကိုအဆောက်အုံတွေရုပ်ဝတ္ထုတွေတိုင်းပြည်ဗန္ဒာငွေတွေနဲ့ဖွဲ့စည်းပေးသွားပါတယ်။တာမန်နိုင်ငံရေးပါတီတစ်ခုဒါမှမဟုတ်မဟာမိတ်အုပ်စုတစုအနေနဲ့ရွေးကောက်ပွဲမှာအမတ်အရေးအတွက်68ရာခိုင်နှုန်းကျော်လောက်နိုင်မှာမှသမရရွေးနိုင်အစိုးရဖွဲ့နိုင်မှာဖြစ်ပေမဲ့ပြည်ခိုင်ဖြိုးဒါမှမဟုတ်မဟာမိတ်အဖွဲ့ကတော့အမတ်အရေးအတွက်34ရာခိုင်နှုန်းလောက်နိုင်ုံနဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားရောက်အောင်ဖန်တီးထားတာပါဒါရီမကတပ်မတော်ကာကွယ်ဦးစီးချုပ်ဟာဒုသမရတယောက်တင်နိုင်ကာကွယ်ရေးပြည်ရေးရေးနဲ့နယ်စပ်ရေးဝန်ကြီး3ယောက်ကိုလည်းခန့်ခွင့်ရထားပါတယ်အခြေအနေတစ်ခုမှာအဲ့ဒီဒုသမရဟာယာယီသမရတာဝန်ထမ်းဆောင်ခွင့်ရရင်ဖွဲ့စည်းပုံအခြေခံဥပဒေအရအကြောင်းတစုံတစ်ခုပြပြီးတပ်မတော်ကာကွယ်ဦးစီးချုပ်စီအာဏာလွှဲပြောင်းခွင့်လည်းရှိနေပါတယ်ဒါကမြန်မာစစ်အာဏာရှင်တွေဖန်တီးထားတဲ့2008ဖွဲ့စည်းပုံမှာ
ထိုင်းတပ်မတော်ကတော့မကြာခဏအာဏာသိမ်းလေးရှိတယ်ဆိုပြီးကဘာမာကိုနာမည်ကြီးပါတယ်ဒါပေမဲ့သိကြကြီးအာဏာရယူထားတာမျိုးမဟုတ်ပဲရွေးကောက်ပွဲပြန်လုပ်ပြီးအာဏာပြန်လွှဲပေးလို့ရှိပါတယ်အခုနောက်ဆုံး2014အာဏာသိမ်းအပြီးမှာတော့အဲ့ဒီလုပ်ပုံကင်မှုအစားမြန်မာစစ်အာဏာရှင်တွေလုခဲ့တာကိုအတုယူပြီးအာဏာကိုရေရှည်ရယူသွားဖို့ရည်ရွယ်ချက်ပြောင်းလိုက်ပုံရပါတယ်ထိုင်းစစ်ဗိုလ်ချုပ်တွေစိတ်ကြရေးဆွဲပြီးအတီးပြုတ်ပြတ်ထန်းထားတဲ့2019ဖွဲ့စည်းပုံအသစ်မှာလွတ်တော်နေရရှိပါတယ်အောက်လွတ်တော်မှာအမတ် 900 ရှိပြီးရွေးကောက်ခံတွေနဲ့ဖွဲ့စည်းပါမယ်အထက်လွတ်တော်မှာတော့အမတ် 250 ရှိပြီးစစ်ကောင်စီကစိတ်ကြိုက်ခန့်အပ်ပါတယ်အဲ့ဒီလွတ်တော်နေရာပေါင်းအမတ် 950 ကဝန်ကြီးချုပ်ကိုရွေးချယ်ပါမယ်အဓိပ္ပာယ်ကတော့ရိုးရိုးနိုင်ငံရေးပါတီတရအနေနဲ့ရွေးကောက်ပွဲမှာအမတ် 386 ရောက်နိုင်မှတနည်း 86 ရာကနှုံးလောက်နိုင်မှအစိုးရဖွဲ့နိုင်မယ့်အနေအထားမျိုးပါစစ်တပ်ကထောင်ထားတဲ့ပါတီဒါမှမဟုတ်စစ်တပ်ကထောက်ခံတဲ့ပါတီဆိုရင်တော့26ရာခိုင်နှုန်းလောက်အနိုင်ရယုံနဲ့အစိုးရဖွဲ့ခွင့်ရသွားပါလိမ့်မယ်
မြန်မာထက်ပိုပြီးဆိုတာကထိုင်းရွေးကောက်ပွဲမှာအမတ်နေရာ900လုံးအတွက်မဲပေးရတာမျိုးမဟုတ်ပြန်ပါဘူးအမတ်350အတွက်ပဲတိုက်ရိုက်မဲပေးကြရပါတယ် ချက်အမှတ်နေရာ150အတွက်ကိုတော့ပါတီတစ်ခုချင်းစီအလိုက်ရရဲမဲအရေးအတွက်ပေါ်မူတည်ပြီးအမှတ်နေရာပြန်ခွဲဝေပေးတဲ့ PR လို့ခေါ်တဲ့ Proportional Representation စနစ်ကိုကျင့်သုံးပါတယ်။ပြောရရင်အရင်သူရဥွှေမန်းဥဆောင်နဲ့လွတ်တော်သက်တမ်းကာလာတို့ကရွေးကောက်ပွဲတွေမှာအဲ့ဒီလို PR စနစ်ကျင့်သုံးမှုပြည်ခိုင်ဖြိုးဘက်ကအဆိုပြုတင်ပြခဲ့မှုပါတယ်။လက်ရှိကျင့်သုံးနေတဲ့မဲဆန္ဒတနေချင်းစီကိုအမှတ်ဘလောက်ဖြစ်ဖြစ်ဝင်ပြိုင်မဲအများဆုံးရတဲ့သူနိုင်တဲ့နိုင်သူအကုံယူစနစ်နဲ့ရှင်ရင်ပြည်ခိုင်ဖြိုးပါတီလူမျိုးဟာလွတ်တော်မှာအမတ်နေရာအများကြီးပိုရနိုင်တဲ့အတွက်အဲ့ဒီစနစ်ပြောင်းလဲဖို့တင်သွင်းခဲ့တာပါဒါပေမဲ့အဲ့ဒီအချိန်ကဒေါန်ဆန်းစုကြည်နဲ့နိုင်ငံရေးအရာရင်းနှီးပြီးဖြစ်တဲ့သူရဥွှေမန်းကြောင့်အဲ့ဒီ PR စနစ်အကောင့်ထဲမပေါ်ဖြစ်ခဲ့တာပါအာနာသိန်းထိုင်းစစ်ဆိုရဟာအရင်သူတို့ဖွဲ့စည်းပုံမှာပါတဲ့ရွေးကောက်ခံကူတာဝင်ကြီးချုပ်တင်မြှောက်ခွင့်ရှိတယ်ဆိုတာကိုလည်းပယ်ဖျက်ခဲ့ပါတယ်ရွေးကောက်ခံဖြစ်ဖြစ်ဘသူဖြစ်ဖြစ်အမတ်တွေရေးချယ်တဲ့မဲလုံလောက်ရရင်ဝင်ကြီးချုပ်ဖြစ်နိုင်ပါတယ်လက်ရှိအာဏာသိမ်းအစိုးရအဖွဲ့ဝင်ကြီးချုပ်ဘူချုပ်ကြီးဟောင်းပရာရစ်ချန်ဟိုချာဟာရွေးကောက်ပွဲမဝင်ပါဘူးဒါကြောင့်သူဟာအရင်ထိုင်းဝင်ကြီးချုပ်တွေလိုရွေးကောက်ပွဲမှာအနိုင်ရတဲ့အမတ်ဖြစ်ဖို့မလိုပါဘူးဒါကြောင့်သူတို့စေအုပ်စုကကြောထောက်နောက်ခံပေးထားတဲ့ Plan Project ပါတီနဲ့အခြားပါတီတစ်ခုကသူတို့အနိုင်ရရင်ပရာယုတ်ကိုဝင်ကြီးချုပ်ဖြစ်တင်မယ်လို့ကြေညာထားပြီးလည်းဖြစ်ပါတယ်။အခုဆိုရင်ထိုင်းရွေးကောက်ပွဲပြီးလို့မဲစင်းတချို့လည်းထွက်လာပါပြီ။ထူးခြားတာတစ်ခုကအရင်ဝင်ကြီးချုပ်ဟောင်းတက်ဆင်တီထောင်ခဲ့တဲ့ဖျက်ထိုင်းပါတီကအမတ်နေရာအများဆုံးရနေပြီးလက်ရှိဗိုလ်ချုပ်ကြီးဟောင်းပရာယုတ်ကိုဝင်ကြီးချုပ်တင်မယ် Plan Project ပါတီကတော့မဲအရေးအတွက်အများဆုံးရထားတယ်လို့ဆိုပါတယ်။သိမကြခင်အမတ်အများဆုံးရထားတဲ့ဖွယ်ထိုင်းပါတီဟာအခြားပါတီတွေနဲ့ပေါင်းမဟာမိတ်ဖွဲ့ပြီးသူတို့အုပ်စုဟာအောက်လွှတ်တော်အမတ်နေရာ900မှာသူတို့က250ကျော်ရထားပြီးဒါကြောင့်သူတို့အုပ်စုအနေနဲ့အစိုးရဖွဲ့နိုင်တယ်ဆိုပြီးပြောဆိုခဲ့တယ်လို့မဲ8.4တန်းရထားတဲ့ Plan Project ပါတီကလည်းသူတို့ပါတီအစိုးရဖွဲ့နိုင်မယ်လို့ဆိုထားပါတယ
်ဘယ်လိုပဲဖြစ်ဖြစ်ထိုင်းနိုင်ငံမှာဘယ်သူအစိုးရဖွဲ့နိုင်မလဲဆိုတာကိုတော့မေလ9ရက်နေ့နောက်ပိုင်းမှာတိတိကျကျသိရမှာပါဒါပေမဲ့ထိုင်းစစ်တပ်ဟာတစိ့တပိုင်းပဲလုတ်တဲ့ရွေးကောက်ပွဲကနေသူတို့စစ်ဘုချုပ်တွေအာဏာဆက်ပြီးရလာအောင်လုတ်ကင်ဆောင်ရွက်တဲ့နေရာမှာအရင်မြန်မာစစ်အာဏာရှင်တွေရဲ့လုတ်ပုံကင်ပုံကိုအများကြီးအတုယူခဲ့တယ်လို့ယူဆရရုံမက2008ဖွဲ့စည်းပုံထက်ပိုပြီးသေးကြအောင်ဖန်တီးထားခဲ့ပုံရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
စီစီအောင်မြင်ရပြည်တွင်သတင်းသုံးသပ်ချက်ကိုတင်းလာနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်အခုအင်္ဂါညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ဘောရှင်ပါခင်လူလတ်မြတ်တော်ရဲ့ရွက်ောက်ပွဲဆိုတာဟာအခြေခံအကျဆုံးဒီမိုကရေစီခွင့်ရတရားဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့အနာဂတ်ကိုခြေတမဲ့လူငယ်တွေကြားဘလို့သဘောထားကြပါသလဲဘလို့မျိုးနားလဲကြသလဲဒီမိကုန်းကိုဆွနေလို့ရတယ်ဒါကြောင့်မလို့မြမလူငယ်နဲ့ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဒီလာမယ့်အင်္ဂါနေ့ညဒိုက်လေလိုက်အစီအစဉ်ဆွနေသွားဖို့ရှိပါတယ်ပါဝင်ဆွနေမြင်းမြန်လူသူတွေ VUE မြမပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုက်လေလိုက်ဆွနေပွဲအစီအစဉ်စတဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အပြင်ကိုယ့်ရဲ့ယူဆကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VUE မြမပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။နာမည်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးမရေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများကန္တာကိုနှာစင်ကြရအောင်ပါရှင်။
လာပါရှင်။ VOE ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာဒေသသတင်းရှင်တွေအတွက်မြစ်တာတိလက်ဆောင်တခြင်းတွေတုံးနဲ့ဖြောပြပေးမှာဖြစ်ပါတယ်နော်။အခုအရင်အောင်ဆုံး VOE ကို Facebook Messenger အသုံးပြုပြီးတော့ရေးလာကြတဲ့စာတို့လေးတွေပါဝင်စာတွေပြန်ကြားပေးခြင်းပါတယ်။မင်းဆိုတဲ့သတင်းရှင်ကဒီအစီအစဉ်ကိုလွန်စွာစိုက်နှစ်တက်ပါတယ်ခင်ဗျာ။ဖြူဖွဲ့သားတွေအားလုံးကောင်းမွန်သောလူရင်းစင်နာများပြည့်စုံကြပါစေဆိုပြီးတော့တောင်းစုပြုလာပါတယ်ခင်ခင်ထားဆိုတဲ့တော်ရရှင်ကတော့တရင်တွေစာပေတွေကိုရိုင်းအိမ်ထဲမှာ မလေးလာရပဲနဲ့ဒီအစီအစဉ်လေးကနေအားလုံးကြည့်ရှုဖတ်ရှုရလို့အထူးကျေးဇူးတင်ပါတယ် VA Facebook စာမျက်နှာနဲ့ပတ်သက်ပြီးတော့သုံးသက်ချက်လာရေးကြတာဖြစ်ပါတယ်ဥတုဆိုတဲ့သောရရှင်ကတော့ကျွန်တော် VA ကိုနားထောင်လာတာ1980ခုနှစ်ခေတ်ကပါသတင်းမှန်တွေကြားရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါ1980ခုနှစ်ထဲကနားထောင်လာတဲ့သောရရှင်ဆိုတော့နှစ်ပေါင်း50နီးပါးတောင်ရှိသွားပါပြီနော်အခုလိုနှစ်ရှည်လာများ VA ကိုနားဆင်အားပေးအခုဆိုလဲကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုထေးဆိုတဲ့တော်ရရှင်ကလည်းသူ့လိုပါပဲ။ဟိုဇာသူ့လောက်နှစ်မကြာပဲလေသူလည်းနှစ်20နီးပါးရှိပါပြီ။ VOA အစီအစဉ်ကိုအားပေးလာတဲ့သူပါ
။ VOA ကိုအားပေးလာတာ18နှစ်သားကလေးကပါ။အစီအစဉ်အားလုံးကိုကြိုက်ပါတယ်။အခုအသက်34နှစ်ရှိပါပြီ။သတင်းမှန်တွေကိုတင်ဆက်ပေးနေတဲ့အတွက်ကျေးဇူးပါခင်ဗျ။ VOA ဝိုင်းတော်သားများကိုစိတ်နှဖျားရှင်လန်းချမ်းမြေ့နိုင်ကြပါစေ။ VOA ကိုအစဉ်အမြဲအားပေးနေလဲပါ။
ဦးလေးဆိုရင်ဒီ Facebook Messenger ကနေရေးလာတဲ့ Facebook account ပိုင်ရှင်ကလည်းမင်္ဂလာပါ VOA သတင်းထူးသတင်းမှန်တွေကိုနေ့စဉ်သိရတဲ့နားထောင်ရတဲ့အတွက်ကျေးဇူးတင်ပါတယ်အားပေးလျက်ပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရှင်လန်းချမ်းမြေ့ကြပါစေဆုတောင်းပေးလာပါတယ်ရှင်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်နော်ကချင်ဇော်ဘွားဆိုတဲ့တော်ရရှင်ကတော့ Could you send me please the link or song title of that you always use in women special program လို့ရေးလာပါတယ်အင်္ဂလိပ်လိုပါအတိတ်ဖယ်ကတော့ဒီကျမတို့အမျိုးသမီးခန္ဓာတောက်ကြနေတိုင်းတင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာမှာအမြဲတမ်းအသုံးပြုနေတဲ့အဖွင့်တခြင်းလေးရဲ့ဒီတခြင်းနာမည်ဒါမှမဟုတ်လေတခြင်း link လေးရှင်ပို့ပေးပါတယ်ဟုတ်ကဲ့ပါဒီသောရရှင်လိုပဲတခြားသောရရှင်တွေလည်းမကြခဏမင်းမြန်းလာတဲ့တာမလို့ကျမတစ်ခါတစ်ခါဒီတခြင်းနဲ့ပတ်သက်ပြီးတော့ဖြောပြီးဒီတခြင်းနဲ့ပတ်သက်ပြီးတော့ဟိုတလောတော့ကပဲဖြေချပေးဖို့ရတယ်နော်ဒီတော့ရှင်မနာထောင်လိုက်ရအောင်ထင်ပါတယ်ဟုတ်ကဲ့ပါမေးတဲ့သူရှိတဲ့အတွက်ကြောင့်မလို့ကျမပြန်ပြီးတော့ဖြေပေးပါမယ်တခြားသိကျင်တဲ့သူတွေလည်းထပ်ပြီးတော့သိရအောင်လို့ပါတခြင်းနာမည်ကတော့ I am woman ကျမအမျိုးသမီးပါဆိုတဲ့တခြင်းဖြစ်ပါတယ်အဆိုတော့ Helen Reddy တည်ဆိုထားတာပါ1985ခုနှစ်တုန်းကထွက်တဲ့တခြင်းဖြစ်ပါတယ်ဒီတော့ရှင်ကချင်ဇော်ဘွားကိုကျမအဲ့ဒီတခြင်းလေးနားထောင်နိုင်တဲ့ YouTube link လေးကိုလည်း Messenger ကနေပို့ပေးလိုက်ပါရနော်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်သောရရှင်တယောက်ခက်ဆန်းဆန်းနာမည်နဲ့ပါဒီ Facebook ပေါ်မှာဆိုတော့ထုံးစံတိုင်းပဲ Facebook account နာမည်တွေကခက်ဆန်းဆန်းနေပေးတတ်ကြပါတယ်ဒီသောရရှင်ကဥဥပေါ်ဆောင်ပါတဲ့သူကလည်းရှစ်ဆစ်ရှစ်မတိုင်ခင်ကဗီဒီယိုကိုနားထောင်လာတဲ့သောရရှင်ဝိုင်းရင်သောရရှင်တူပ
ါမင်္ဂလာပါ VOE ကျွန်တော်ကတော့ VOE ကိုအားပေးလာတာကြားပါပြီ1988မတိုင်ခင်တဲကနားထောင်ခဲ့တဲ့သူပါတုံးလာတာရေဒီယိုဘယ်နှလုံးတော့မမှတ်မိတော့ပါဘူးအခုတော့အင်တာနက်ပေါ်ဗျာကျွန်တော်သိကျင်တာကတချို့သောတည်င်းတောင်းတဲ့တည်င်းဌာနတွေကတည်င်းယူတဲ့နေရာမှာဗက်လိုက်မှုတွေရှိနေတာတွေ့ရပါတယ်မကောင်းတည်င်းဆိုရင်မြန်ပါတယ်ဖော်ပြတဲ့နေရာမှာလိုတာထက်ပိုပါတယ်နောက်ပြီးငါတည်င်းသမားပဲဆိုပြီးအခွင့်အရေးယူပြီးရင်ဟုတ်ဟုတ်မဟုတ်ဟုတ်လဲမတုံးသက်မတီးဖြတ်ပါဘူး view ကိုဆိုလိုချင်တာမဟုတ်ပါဘူးငါပြီကားမတောက်တစ်ခေါက်မီဒီယာတွေကိုသိစေချင်တာပါဖေးဖေးမမနဲ့လှုပ်ကြပါမမှန်တည်င်းတွေထုံလွှင့်လို့တိုင်းပြည်လဲနင်မိုးနေပါပြီမြမပြည်သားဖြစ်ပြီးတစ္ဆာစောင့်တိကြပါစေကျေးဇူးပါ view
တရင်သမားဆိုတဲ့နေရာကိုအလွဲသုံးစားလုပ်ပြီးတော့တရင်တွေကိုမဟုတ်မမှန်တင်တာမျိုးတွေမလုပ်ပါနဲ့ဆိုပြီးတော့ဒီသောရရှင်တတိပေးလာတာဖြစ်ပါတယ်ရှင်ကျမတို့ VOE ကထုံးလွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေပေါ်မှာသောရရှင်တွေနားဆင်ပြီးတော့တို့ရဲ့ရှုထောင့်တွေကိုပြန်ပြီးတော့ရေးပြန်ပြီးတော့ဆွေးနွေးလာကြတာတွေကိုလည်းတင်ဆက်ပေးသွားကြပါတယ်ရှင်ဖေဖော်ဝါရီလကုန်တုန်းကအမျိုးသားရေးစိတ်တဲ့နဲ့ဘာသာရေးဆိုပြီးတော့ဦးကျော်ဇန်သားရဲ့သတင်းပတ်လည်သုံးသပ်မှုအစီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့လှထွန်းတကုံမျိုးတစ်ဖြစ်ပါတယ်။သူကမြန်မာနိုင်ငံကမတူကွဲပြားမှုတွေနေထိုင်သူတွေအကြောင်းမှာအပြန်အလှန်နားလည်သိခံမှုနဲ့ထူထောင်လာတဲ့နိုင်ငံဖြစ်ပေမဲ့လည်းပြည်ပကကူးစက်ဝင်ရောက်လာတဲ့အယူဆကြောင့်စိတ်ဝမ်းကွဲပြားပြီးပဋိပက္ခတွေဖြစ်လာရတယ်ဆိုပြီးအမေရိကန်ပြည်ထောင်စုကဂုဏ်သုဆောင်ပါမောက္ခတဦးဖြစ်ပြီးမြန်မာရေးကျွမ်းကျင်တဲ့ဂျိုးဆက်ဆီဗာစတိုင်းကသုံးသပ်သွားတာကိုဦးကျော်ဇန်သားကဒီအတိတ်တမိုင်းကြောင်းနဲ့ရှင်ပြီးပြန်ဆွေးနွေးထားတာဖြစ်ပါတယ်။ဒါကိုတော်ရရှင်ဥလာထွန်းတကုံမျိုးတက်ကသူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
။ပင်လုံစာချုပ်ကအရေးမပါဘူး။ပင်လုံစစ်တက်ကပိုအရေးကြီးတယ်လို့ဆိုတဲ့အယူဆကိုကြားတော့တော်တော်အံ့ဩရတယ်လို့အင်တန်လဲစိတ်ပြစ်မိပါတယ်။နှုတ်တရားစာတလုံးဆိုတဲ့စကားရှိပါတယ်။စာနဲ့ရေးထားတဲ့စာချုပ်ကိုမေးပြအောင်ပြစ်ပယ်ထားခဲ့တယ်လို့ပင်လုံစစ်တက်ကိုတရားဝင်မှတ်တမ်းတင်ထားတဲ့1949အခြေခံဥပဒေကိုဖြည့်ဆည်းပြစ်ခတ်ပြီးတဲ့နောက်မှာနောက်ပေါက်လူတွေကပြောင်းနေပြီဖြစ်ခဲ့တဲ့ပင်လုံစစ်တပ်ကိုဘလို့ခန်းစားနားလဲဆွေးမြေ့ဖို့ဆိုတာစကားသက်သက်ပဲဖြစ်နေမှာပါ။အင်မတန်ဖိုးတန်ကောင်းမွန်တဲ့အတွေးခွန်နဲ့တုံးသက်ချက်ဖြစ်ပြီးကျွန်တော်အတွက်အတိတ်တရားရဖို့နည်းလမ်းဖြစ်တယ်လို့သဘောပေါက်မိတာပါ။
ဒါကတော့ဥလာထွန်တကုံမျိုးတေသူ့ရဲ့ရှုထောင့်ကနေသူ့ရဲ့အမြင်ကိုပြောသွားတာဖြစ်ပါတယ်ဒီစီစဉ်နဲ့ပတ်သက်ပြီးတော့နောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့နာမည်ရေးမလာပါဘူးဒီသောရရှင်ကအလွန်ကောင်းမွန်တဲ့အမှန်တရားပါပဲနိုင်ငံရဲ့လက်ရှိအခြေအနေနဲ့ရှင်ပြီးတော့မြင်သိကြဖို့ပြည်သူတွေရဲ့အသည့်ပြည့်စုံမှုမြင့်တင်ဖို့လိုသလိုစည်ရဲ့နုံတွေကဆွဲထုတ်နိုင်မှုအစိုးရများအနေနဲ့စဉ်းစားအကောင့်ထဲဖော်ရပါမယ်လို့တုံ့သက်လာပါတယ်စောနိုင်အောင်ဆိုတဲ့သောရရှင်ကတော့သူကတော့ဒီဆွေးနွေးမှုကိုသဘောကျပုံမပေါ်ပါဘူးဒီသောရရှင်ကပြဿနာကိုပိုဆိုးအောင်ပြောတဲ့ဘိုးတော်ပါဦးကျော်ဇန်သာကတရုတ်နဲ့နီးကပ်စွာမဆက်ဆံတော့တရုတ်ကိုလူမျိုးလို့သတ်မှတ်သလားလို့မေးချင်ပါတယ်။ဒါကအမျိုးသားရေးစိတ်နဲ့ဘာသာရေးဆိုပြီးတော့ဦးကျော်ဇန်သာမြမရေးတုံသက်ချက်အစီအစဉ်မှာဆွေးနွေးခဲ့တာကိုဒီတော်ရရှင်နေသူရဲ့ထင်မြင်ယူဆချက်တွေပြန်ပြီးတော့ရေးပို့လာတာဖြစ်ပါတယ်ရှင်။ကျမ်းမာရေးစနစ်ပြုပြင်ပြောင်းလဲရေးအပိုင်း1ဆွေးနွေးခန်းကိုတော့ဒါကတော့ကိုဝင်းမင်းတင်ဆက်ပေးတာဖြစ်ပါတယ်။အပိုင်း1နဲ့အပိုင်း2ဆိုပြီးတော့ဇန်နဝါရီလလကုန်ပိုင်းလောက်ကတင်ဆက်ပေးသွားတာပါ။ဒါကိုပြန်ပြီးရေးလာတဲ့တော်ရရှင်ဦးကျော်မြင့်စာစာဦးကျော်မြင့်ဆိုတဲ့တော်ရရှင်ကအခုတိုင်သူမြင်တဲ့ရှုထောင့်ကနေပြန်ပြီးရေးလာပါတယ်ရှင်
။ပြည်သူ့ရဲ့ကျမကြီးကိုစောင့်ရှောက်မှုပြုတဲ့နေရာမှာစေယုံတွေစေပိကန်းတွေကိုပြုပြင်ရမှာကစေလုံလောက်အောင်စေယုံလုံလောက်အောင်ဆရာဝန်လုံလောက်အောင်ကုသမှုလုံလောက်အောင်ရှိဖို့လိုပါတယ်။တိုင်းစေးမှာအများကြီးအားနည်းနေတာတွေ့ရပါတယ်။တိုင်းစေးစေယုံစေကန်းတွေလည်းအလွန်နည်းပါတယ်။စေမလုံလောက်တာလည်းဆိုးပါတယ်။ရန်ကုန်တိုင်းအတွက်ပဲလုံလောက်သလိုဖြစ်နေပါတယ်။ဓမ္မဦးစားပေးရမှာကကုသမှုထက်ကာကွယ်စောင့်ရှောက်လိုက်နာမှုကပိုမိုအကျိုးရှိသည်ဆိုတဲ့ကျမကြီးဆောင်ဖို့အတိုင်းကျမကြီးပညာပေးဟောပြောဆွေးနွေးမှုတွေကိုရက်ွက်တိုင်းမြို့နယ်တိုင်းမှာပထမဦးဆုံးအရင်ဆုံးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်။ကျမကြီးပညာပေးစောင့်ရှောက်မှုပြုထားရင်စေယုံမှာလူနာနေပါသွားမှာဖြစ်ပါတယ်။အနောက်တိုင်းရောတိုင်းရင်းရောကုသမှုကိုပဲဦးစားပေးတင်ပေးနေတာများပါတယ်။သင်ပေးဦးတော့ပြည်သူကိုပညာပေးမှုကအလွန်နှဲပါနေတာတွေ့ရပါတယ်။ဒါကြောင့်ပြည်သူလူထုရဲ့ကျန်းမာရေးကောင်းမွန်လာအောင်ကျန်းမာသူများအများပြားဖြစ်လာအောင်ရက်ွက်တိုင်းမြို့နယ်တိုင်းမှာကျန်းမာရေးပညာပေးဟောပြောဆွေးနွေးမှုကိုစဉ်ဆက်မပြတ်ပြုလုပ်သင့်ပါကြောင်းအကြံပြုတင်ပြလိုက်ပါတယ်ဗျာ
။ဒီမနက်မှာကျမရေးစနစ်ပြုပြင်ပြောင်းလဲရေးပိုင်းဘလို့လိုအပ်ချက်တွေရှိလဲဘယ်အပိုင်းတွေကိုပို့ပြီးပြုပြင်ဖို့လိုလဲဆိုတာကိုတော်ရရှင်တယောက်ပါဝင်ပြီးတော့သူသိတဲ့အပိုင်းကိုထောက်ပြလာတာပါ။ VOE ကိုစာရေးပြီးရင်ဖွင့်လာတဲ့အင်ရှင်မတယောက်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးခြင်းပါတယ်။ဒီတော်ရရှင်ကတော့နောက်တစ်ကုံမှာနေရတာအသက်တိုးစေပါလေလို့ရေးလာပါတယ်။ဘာလို့များဖြစ်နေပါလဲနော်
။ဒီမန့်လာကကိုယ့်ကိုကန့်ဆိုးစေသလားပဲတော့။မြောက်တစ်ကုံမှာကိုနေတဲ့ရက်ကွက်ကမိသိမ့်မပြတ်တာပါဘူး။ဒီနေ့တော့ဆယ်နာရီလောက်တည်းကမိပြတ်သွားလိုက်တာ။အခုချိန်ထိမလာသေးဘူးလေ။ဒီကြားထဲမှာအဝီစီရေကရေတင်လို့မရရေတိတ်မလိုက်တနာရီလောက်တင်တာတောင်းမှရေကတစ်ချွာလောက်ပဲရတာရေခဏခဏတင်ရတော့နောက်လာမီတာကကိုဖျားတနေရပြီပေါ့တော့မီးရေရေရေမီတာကရေကကိုယ့်ကိုအသက်တိုးစေတယ်လေဘာပဲဖြစ်ဖြစ်မတ်လကတော့ကန့်ဆိုးစေတာမှန်ပါပဲမီးမလာလို့ EPC ကိုဖုံးဆက်တော့လဲဆက်ပိတ်ထားပါတယ်တဲ့ကိုရီမာတော့စိတ်တွေစင်းရင်လို့မောင်မီးကြီးသားတွေကျမ်းမာချမ်းသာကြပါစေတော့
Facebook ကနေစာရေးပို့လာတဲ့အင်ရှင်မတော်ရရှင် Max ရေဖြစ်ပါတယ်ရှင်။နောက်တစ်ကုံမှာရေမလာပေမဲ့လည်းရေကားတွေအရန်စည်းကြည့်ပါတယ်ဆိုပြီးညှိထားတာပါ။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်။တိချစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။မမရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်အခုတော့မြန်မာတိတ်ချစ်တော်ရရှင်နေကိုမြန်မာတခြင်းလေးတစ်ပုဒ်နဲ့မြစ်တာဒေလက်ဆောင်ပေးခြင်းပါတယ်ဥခင်မောင်တို့အမတ်တရတခြင်းနေစုစည်းပြီးတော့လူငယ်အစိုးရတွေပြန်ပြီးတည်ဆူထားတဲ့အခွေတွေကဖြစ်ပါတယ်အစိုးပြိုင်ပွဲတစ်ခုမှာစုရပြီးတော့အမတန်
အောင်မြင်ကြောကြားသွားခဲ့တဲ့အဆိုရှင်မလေးဘီလီလာမင်းအေးပြန်တည်ဆိုထားတဲ့တခြင်းဖြစ်ပါတယ်ရှင်ခင်မောင်တို့ရဲ့တခြင်းဟောင်းလေးဖြစ်တဲ့ပန်းချစ်သူဆိုတဲ့တခြင်းကိုဘီလီလာမင်းအေးတည်ဆိုထားတာနားဆင်ကြည့်ပါအောင်နော
်အမရဲ့ကြီးဆိုးတဲ့ညာရဲ့ဒူရီယောရဲ့ညာအမောင်ရနေဒီစိတ်ချင်းအလွန်မုန်းလို့ညင်သက်စေဒူရဲ့မောင်ရဲ့ညာတွေဟိုးဝေးကြီးကညင်သက်စေစေလေးသံကိုကြားတယ်လေးပြင်းပြင်းရဲ့ညင်သက်စေညာမှာအသာရတူ
မနက်ငယ်နဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအောင်ရွှင်လန်းချမ်းမြေ့ကြပါစေ
။ Bellulakusume Do chete buyenwe Na ko isenonalo Myolinze banche
ဘာရတနာကျော်ရဲ့မြမပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနက်ပိုင်းမှာလည်းနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်။အခုကိုငင်းချမ်းနဲ့မအေးတနာကျော်တို့ပဲအစီအစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်နှာစင်ကြရအောင်ပါရှင်။
ကမ္ဘာ့ဘက်ခေးသွားမယ်ဆိုရင်ပေါ်တူဂီကြီးတယောက်နဲ့တွေ့ရရင်အမတန်မှပြောဖို့ကောင်းပါပါနော်။အာဂျင်တီးယားနိုင်ငံကဒါတိုကမ်ပိုစထရီနီနဲ့သူ့ရဲ့ခွေးလေးပွန်ချိုရိုမော်တော်ဆိုင်ကယ်နဲ့ခေးထွက်လာတာအခုဆိုရင်တောင်အမေရိကန်တိုက်တပတ်ပြေတော်မှာပါ။သူတို့ဟာအာဂျင်တီးယားနိုင်ငံကန်ယူရန်တခြားတောင်ပိုင်းကိုဥတီသွားခဲ့ပြီးတော့ပက်တာဂိုးနီးယားတောင်တန်းကြီးကိုလည်းဖျက်ဆီးခဲ့ပြီးပါပြီ။အခုသူတို့ကချီလီနိုင်ငံပြွန်တာအရီနက်စ်ဒေတာကိုရောက်နေရဖြစ်ပြီးတော့ချီလီကန်ယူရန်တခြားမြောက်ဖက်ကိုဥတီပြီးတော့သွားမှာပါ။ဘဲကိုသွားမယ်လို့တေးသေးချာချာတတ်မှတ်ထားတာမဟုတ်ပေမဲ့လည်းနောက်ဆုံးတော့လည်းအိမ်ကိုပြန်ကြရမှာပါပဲ။လမ်းတစ်လျှောက်မှာသူ့ရဲ့ခွေးလေးပွန်ချိုကစိုက်ကဲနောက်ဘက်ကအထုပြုတ်လောက်ထားတဲ့ထိုင်ကုန်းမှာအေးအေးတက်တက်ထိုင်နိုင်ပြီးတော့စိုက်ကဲမောင်းတဲ့အခါမှာလေကံကိုကာကွယ်နိုင်မှုအတွက်လေကံမျက်မှန်ကိုလည်းဝတ်ဆင်ထားပါရဲ့။ခွေးလေးကအထုထိုင်ကုန်းကနေအားလုံးကိုမြင်နိုင်ပြီးတော့လင်းငင်းခံနိုင်တယ်လို့လည်းသူ့ရဲ့သခင်ကမ်ပိုစတူနီကပြောပါရဲ့။
ရုရှားနိုင်ငံမော်စကိုမြို့နယ်ကီလိုမီတာ450လောက်ကွာဝေးတဲ့
တာလီကီနိုရွာကလေးတစ်ခုမှာနှင်းစင်ကျင်းပနေကြဘဲငန်းတိုက်ပွဲကိုကျင်းပခဲ့ပါတယ်အကောင်50လောက်ပါဝင်ပြီးတော့ပွဲစဉ်ပေါင်း20ကျော်ကျင်းပခဲ့တာပါမြန်မာပြည်ကချက်တိုက်ပွဲလိုပဲဘဲငန်းတွေဟာဆက်ဝိုင်းထဲမှာနှစ်ကောင်ကိုက်ကြတာဖြစ်ပါတယ်ရုရှားနိုင်ငံမှာအခုလိုရိုးရာပွဲကိုကျင်းပလာတာဆိုရင်ရာစုနှစ်ပေါင်းများစွာရှိနေတာဖြစ်ပြီးဒုတိယကမ္ဘာစစ်အတွင်းကအငတ်ဘေးစိုက်နေတဲ့အချိန်မှာတော့တိုင်ငန်းတွေကိုမွေးထားပြီးအခုလိုငန်းတိုက်ပွဲကိုကျင်းပခဲ့ကြတာပါငန်းပိုင်ရှင်တွေကဦးစီးကျင်းပတာဖြစ်ပြီးဒေသခံအာဏာပိုင်တွေကလည်းကူညီပံ့ပိုးပေးခဲ့ပါတယ်တစ်ချိန်တည်းမှာပဲပွဲစည်းတစ်ခုကိုလည်းအဲ့ဒီရွာဝင်းကျင်မှာပဲကျင်းပကြတာပါခင်ဗျာ
ဒီထဲမှာတည်နေတဲ့တွက်တေကူလေထိုးတွက်ရုပ်ကြီးတစ်ခုကိုမြို့ပြညာလက်ရာတစ်ခုအနေနဲ့ရေထဲမှာမျောပြခဲ့ပါတယ်အမြင့်ပေ122ပေလောက်ရှိပြီးတော့နှစ်ထပ်ဗစကာ3စီးလောက်ရှိတဲ့ဒီအယုတ်ကြီးကအမေရိကန်အမှုပညာရှင်ကောဆယ်လေယာဖြစ်ပါတယ်။သူကတက်ချေကနှစ်ခုပုံမျိုးလုံးပုံစံကြောင့်လူသိများထင်ရှားတာပါ။ဒီကျွတ်တဲ့အယုတ်ကြီးကို Companion Apollo နာမည်ပေးထားပြီးတော့ Walt Disney ကတော့ Mickey Mouse အယုတ်နဲ့တောင်မှတူးသလိုပါပဲ။မိခိုးရောင်ကျွတ်ယုတ်ကြီးဖြစ်ပြီးတော့ဘောင်းမီနဲ့လက်အေးဝတ်ဆင်ထားတဲ့ဒီကျွတ်ယုတ်ကြီးကိုတွန်တင်မော် Tagbook လေးတွေနဲ့ဆွဲသွားခဲ့တာဖြစ်ပါတယ်။ဟောင်ကောင်လိုမျိုးစီကားလှုပ်ရှားနေတဲ့မြို့ကြီးတစ်ခုအနေနဲ့ဒီကြွေရုပ်ကြီးလိုမျိုးအေးအေးဆေးဆေးရေထဲမှာပက်လက်လေးမျောနေပြီးတော့ကောင်းဝင်ကြီးကိုမော့ချိနိုင်မှုစန့်ကျင်ဘက်ကိုရည်ရွယ်ပြီးတော့ပြုတ်လုခဲ့တာလို့အမှုပညာရှင်ကော့စကပြောပါတယ်ဒီရုပ်ကိုမက်လာကုံထီပြသထားမှာဖြစ်ပါတယ်2013ခုနှစ်တုန်းကလည်းဟောင်ကောင်စစ်ကမ်းမှာ Dutch အမှုပညာရှင် Florentin Hoffman ရဲ့အဝါရောင်ဘဲရုပ်ကြီးရေထဲမျောနေတာကိုပြသခဲ့တာမှာလူတွေကြိုက်ခဲ့ပါတယ်လာရောက်ကြည့်ရှုသူတွေကတော့ဒီရုပ်ကြီးကိုကြည့်ပြီးတော့အသေးပဲအမျိုးမျိုးဖွင့်ကြပါတယ်ကိုရီးယားနိုင်ငံဆိုးမျိုးနဲ့ထိုင်ဝမ်မှာပြခဲ့တော့ကကြည့်ဖို့လွတ်သွားခဲ့လို့အခုဟောင်ကောင်မှာလာပြီးတော့ကြည့်ရလူတချို့တော့မှရှိပါတယ်ရှင
်။မရေးတနာကြောင့်ကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှနားဆင်နိုင်ကြပါတယ်ရှင်။VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့ရတဲ့ဒေသချင်းတွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနာရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေပြီးတော့ပြန်လည်နားဆင်နိုင်ပါရရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းကြေချုပ်ကိုကိုသားညုံကပြောပြပေးပါဦးမရှင်။
ကောမိုက်ခင်ဗျာဒီဖေဗူလာအတွင်းတုန်းကစပိန်နိုင်ငံမက်ဒရက်စ်မှာရှိတဲ့သူတို့ရဲ့တန်ယုံဝင်ရောက်စီးနှင်းခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးပြီးဖို့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကတောင်းဆိုနေပါတယ်ဒီစီးနှင်းမှုဟာစုစုဝဝအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KNC ရဲ့ဈေးမှာဖော်ပြပါတယ်ဖေဗူလာ20ရက်နေ့ကဖြစ်တဲ့အဲ့ဒီဖြစ်ရဟာဆိုလို့ရှိရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအစိုးရကိုဆန့်ကျင်တဲ့အတိုက်ခံအုပ်စုတစုရဲ့လိုရဖြစ်တယ်လို့သိရပါတယ်။စီးနှင်းဝင်ရောက်တဲ့သူတွေဟာတန်ယုံမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်အလက်တွေကိုယူဆောင်သွားကြပါတယ်။အဲဒီအချက်အလက်ပစ္စည်းတွေကို FBI American ပြည်အောင်စုထောက်လိုင်းပြည်တွေကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးတော့သတင်းတွေလည်းထွက်ခဲ့ပါတယ်။တူရကီနိုင်ငံမှာတော့ဒေသဆိုင်ရာရွေးကောက်ပွဲတွေကတန်ယုံနေဒီမှာကျင်းပပါတယ်။မြို့တော်ဝင်တွေ Municipal Council ဝင်တွေနဲ့အခြားဒေသဆိုင်ရာယာရှိတွေကိုရွေးချယ်တဲ့ဒီရွေးကောက်ပွဲကိုတူရကီပြည်သူတွေတခဲနဲ့မဲပေးကြတာပါ။ဒေသဆိုင်ရာရွေးကောက်ပွဲဆိုပေမဲ့ဒီရွေးကောက်ပွဲဟာတူရကီသမ္မတဒီဂျက်တရက်အိုဒိုဝန်နဲ့အာနာယတရားမျှတမှုနဲ့ဖွံ့ဖြိုးပါတီအတွက်ထောက်လူထောက်ခံမှုကိုဆန့်သက်တဲ့ပွဲဆိုပြီးတော့နိုင်ငံရေးလေးလာသူတွေကရှုမြင်နေပါတယ်။အမေရိကန်စုအနေနဲ့ Guatemala, Honduras, El Salvador နိုင်ငံတွေကိုပြည်နေတဲ့ထောက်ပံ့တွေရပ်တန့်လူတွေဆိုတာကိုအမေရိကန်နိုင်ငံကြီးဌာနကစနေနေ့ကဒီပြုပြောပါတယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံသားအကူအညီပေးရေးအစီအစဉ်တွေကိုသမ္မတရဲ့ညွှန်ကြားချက်အတိုင်းဗဏ္ဍာရေးအသုံးစရိတ်တွေကိုစီမံဆောင်ရွက်ခဲ့ပြီးတော့လွတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံကြီးဌာနပြောကြေညာသူကပြောပါတယ်။မြောက်ပိုင်းသုံးနိုင်ငံဆိုတာကတော့အလေအမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့ El Salvador, Guatemala နဲ့ Honduras တို့ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ Afghanistan ဒုတိယသမ္မတဗိုလ်ချုပ်ကြီး Abdul Rashid Dostum ဟာစနေနေ့ကသူ့ကိုလုံခြုံမှုတစ်ခုမှာကတ်တီလေးလွတ်မြောက်ခဲ့တဲ့နောက်တာလီဘန်ဒီဘက်ကတော့သူဟာသူ့ရဲ့ပြစ်မှတ်တစ်ခုဖြစ်ဆက်ပြီးတော့ရှိနေတော့မယ်ဆိုပြီးတော့တင်းဦးနေနေမှာထုတ်ပြောပါတယ
်။မလ31ရက်တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုသားညုံပြောပြပေးသွားတာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။ VOA American တန်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိကိုင်းလိုမီတာ24 40 58တို့ကနေတိုက်ရိုက်ထားယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.